Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2016ခုနှစ်ဇူလိုင်လ19ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 49ရုပ်ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။တို့ရရှိအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမှုဝေပါအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့တူတကီအစိုးရအနေနဲ့အာဏာသိမ်းဖို့ကြံစီခဲ့သူတွေကိုထိန်းသိမ်းကင်တွယ်ဖြစ်ရှင်းဖို့နိုင်ငံတကာကတောင်းဆိုနေပါတယ်အမေရိကန်မှာ Republican Party ညီလာခံတင်းလှန်လေးကစတင်ပါတယ်ဒေါ်ဆန်းစုကြည်ဟာရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်တွေနဲ့တင်းလှန်လေးကတွေ့ဆုံခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမှတ်အင်ကျင်းနိုင်တဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီကိုဇော်ဝင်လိုက်ဒီသတင်းတွေတင်ဆက်ပြီးကြားကြရမယ့်အစီအစဉ်လေးထဲမှာဆိုရင်တော
့သာပါသမားရဲ့ညညတာတုံမလို့ကျင်ပါဘူး။တိုင်းရင်သားချင်းချင်းညညွေ။တိုင်းလူပြည်သားလူထုညညွေ။အဲ့ဒီညညွေ
နဲ့မှလွတ်လပ်ရေးဖခင်ကြီးဘူကျော်အောင်ဆန်းမဒီကနေ့ဟာဘူကျော်အောင်ဆန်းနဲ့တကွာအာဇာနီခေါင်းဆောင်ကြီးတွေလောက်ကျန်တက်ဖြတ်ခံခဲ့ရတဲ့69နှစ်မြောက်အာဇာနီနေ့ဖြစ်တာမို့အာဇာနီနေ့အကြောင်းဂုဏ်ပြုတင်ဆက်တဲ့သတင်းတော်မှာအပြည့်စုံကိုနားဆင်ကြားဖို့ရှိပါတယ်။ဒါပြင်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ကြတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ရန်ကုန်မြို့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအကြောင်းနဲ့တနင်္လာနေ့မွန်းလွဲပိုင်းမှာစတင်ဖွင့်လှစ်လိုက်တဲ့ American ပြည်ထောင်စု Republican Party ရဲ့ညီလာခံအကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ။
တူရကီနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တွင်စစ်အာဏာသိမ်းမှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်အာဏာပိုင်တွေအနေနဲ့အခြေအနေတွေကိုထိန်းသိမ်းကင်တွယ်ဖြေရှင်းဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။အာဏာသိမ်းမှုကြံစည်မှုရဲ့ခေါင်းဆောင်အဖြစ်လေတပ်အကြီးအကဲဟောင်းကဝန်ခံပြောကြားခဲ့တဲ့ဆိုတဲ့အမေရိကန်ရဲ့သတင်းတွေထွက်ပေါ်နေတဲ့အချိန်မှာအခုလိုတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။တောက်ကြနေကစစ်အာဏာသိမ်းမှုကြံစည်ခဲ့ပြီးတဲ့နောက်စစ်အရာရှိ 8,989 ဦးကိုရာထူးကအနာပေးလိုက်ပြီးတရားစီရင်ရေးနဲ့စစ်မှုထမ်းစုစုပေါင်း 6,000 ကိုဖမ်းဆီးထိန်းသိမ်းလိုက်ကြောင်းအစိုးရပိုင်းအနာဒိုလူသတင်းအေဂျင်စီမှဖော်ပြထားတဲ့အတွက်ဖွဲ့စည်းပုံဆိုင်ရာလုံထုံးလုံနည်းတွေကိုချိုးဖောက်စေမဲ့လုပ်ရမှုမဖြစ်အောင်ကင်တွယ်ဖြစ်ချင်းမှုသတိပေးပြောဆိုနေကြတဲ့ကမ္ဘာကောင်းဆောင်တွေအကြဆိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်။ဘူဂျိုဂျီအေကင်ဥစတာကသူ့ရဲ့ပါဝင်ပတ်သက်မှုကိုအစိုးရကညှဉ်းဆန်ခဲ့ပေမဲ့သူ့အနေနဲ့သမရရီဆက်တရစ်အာဒဝန်ရဲ့အစိုးရဖြုတ်ချရေးအာနာသိမ့်ဖို့ကြံစီလှုပ်ဆောင်ခဲ့ကြောင်းပြောကြားခဲ့တယ်လို့အာနာဒိုလူသတင်းမှာတနင်္လာနေ့ကကိုကဖော်ပြထားပါတယ်။ဒါပေမဲ့အဲ့ဒီလိုပြောဆိုကြောင်းရေးသားထားတဲ့သတင်းကိုအာနာဒိုလူသတင်းဌာနကတနင်္လာနေ့မှာဖြုတ်ချလိုက်ပြီးဗိုလ်ချုပ်ကြီးဥစတကအနေနဲ့အာနာသိမ့်ဖို့ကြံစီမှုမှာပါဝင်ခြင်းမရှိဘူးလို့ညှင်းဆိုထားတဲ့သတင်းတွေကိုတူရကီနိုင်ငံအတွင်းကတခြားမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။
တူရကီမှာမအောင်မြင်ခဲ့တဲ့စစ်အာဏာသိမ်းမှုကြိုးကင်သူလို့တူရကီအစိုးရကဆိုပြီးတူရကီကိုလွှဲပေးဖို့တောင်းဆိုနေတဲ့မွတ်စလင်တရားဟောဆရာဖာတူလာဂူလန်နဲ့ပတ်သက်လို့တူရကီနဲ့အမေရိကန်ကြားပြည်လည်မှုမရသေးပါဘူး။လွန်ခဲ့တဲ့18နှစ်ထဲကအမေရိကန်မှာသူ့သဘောနဲ့သူတိမ်းရှောင်ခိုလုံနေထိုင်နေတဲ့ဖာတူလာဂူလန်ကိုတူရကီလက်ကိုလွှဲပေးဖို့မစင်းစားခင်အသေးချာစီစစ်နိုင်ဖို့စစ်မှန်တဲ့အထောက်အထားတွေရဖို့လိုအပ်တယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးဂျွန်ကယ်ရီကပြောကြားခဲ့ပါတယ်။ပန်ဆယ်ဗေးနီးယားပြည်နယ်မှာနေထိုင်နေတဲ့အသက်85နှစ်အရွယ်မစ္စတာဂူလန်နဲ့ပတ်သက်လို့ဆွဆွဲချက်တွေမဟုတ်ဘဲခိုင်မာတဲ့အထောက်အထားတွေပေးဖို့တူရကီနိုင်ငံသား၏ဝန်ကြီးကိုပြောကြားခဲ့တယ်လို့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့မှာရောက်နေတဲ့ဝန်ကြီးကယ်ရီကပြောပါတယ်။တောက်ကြနေညကမအောင်မြင်ခဲ့တဲ့စစ်တပ်အာဏာသိမ်းမှုမှာသူဘလို့မှပတ်သက်ဆက်နွယ်မှုမရှိဘူးလို့ပြောကြားခဲ့ပါတယ်။တူရကီမှာသူ့အပေါ်ထောက်ခံနေသူတွေကိုနှိမ်နှင်းဖို့အတွက်ဟန်ပြလုပ်ခဲ့တဲ့အာဏာသိမ်းမှုဖြစ်နိုင်တယ်လို့မစ္စတာဂူလန်ကဆိုပါတယ်။တူရကီဝန်ကြီးချုပ်ကတော့အာဏာသိမ်းမှုမှာမစ္စတာဂူလန်ပါဝင်ပတ်သက်နေတယ်လို့အခိုင်အမာပြောပါတယ်ရှင်။
အမေရိကန်ပြည်ထောင်စုတောင်ပိုင်းလူဝီဇီယားနာပြည်နယ်ဘက်တန်ရူးရှ်မြို့မှာတင်းငွေနေမနက်က၃ဦးသေဆုံးပြီး၃ဦးထိခိုက်ဒဏ်ရာရခဲ့တဲ့ပြစ်ခတ်မှုကိုအမေရိကန်မရိန်တပ်ဖွဲ့ဝင်ဟောင်းကပြုလုပ်ခဲ့တာလို့ဆိုပါတယ်။လူမဲ့တူကိုရဲတပ်ဖွဲ့ကအနီးကတနက်နဲ့ပြစ်ခတ်လိုက်တဲ့အတွက်ဘက်တန်ရူးရှ်မြို့ကနေအကြဆိုးရိမ်မှုတွေဖြစ်ပေါ်နေပြီးဖြစ်ပါတယ်။အမဲရောင်မျက်နှာဖုံးဆွတ်ထားပြီးရဲအရာရှိတွေကိုမောင်းပြန်ရိုင်ဖယ်နဲ့ပြစ်ခတ်ခဲ့သူဟာမစ္စူရီပြည်နယ်ကန်ဆတ်စီတီမြို့ကကေဗင်လောင်းဖြစ်တယ်လို့စစ်ဖက်အရာရှိတွေကပြောပါတယ်။ကေဗင်လောင်းဟာသူ့ရဲ့အသက်29နှစ်ပြည့်မွေးနေ့မှာပြစ်ခတ်ခဲ့ခြင်းလည်းဖြစ်ပါတယ်။သူဟာမရိန်တပ်ဖွဲ့ဝင် တိခမခင်ဗျာသူဟာမရိန်တပ်ဖွဲ့အတွင်း2005ခုနှစ်ကနေ2010ခုနှစ်အထိတပ်ကြကြီးအဆင့်အထိတာဝန်ထမ်းဆောင်ခဲ့တယ်လို့ဆိုပါတယ်သူဟာ2008ခုနှစ်ကနေ2009ခုနှစ်အကြာအီရတ်မှာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်လောင်းဟာသူတို့လူမှုအတိုင်းဝိုင်းအထူးသဖြင့်ဥပဒေစိုးမိုးရေးအတိုင်းဝိုင်းထိခိုက်နစ်နာအောင်တခြားတနေရာကနေလာရောက်ပြမှုကျွလွန်ခဲ့သူဖြစ်ကြောင်းတနတ်တမားဟာရုံမှရက်ဆက်သူတက်တက်ဖြစ်ကြောင်းလူဝီဇီယားနာပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ဘဲလ်အက်ဒဝတ်စ်ကဒီနေ့လာနေမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောပါတယ်။လောင်းဟာလူမှုကွန်ရက်တွေကိုကြေကြေပြန့်ပြန့်အသုံးပြုခဲ့သူဖြစ်ပြီးတိုက်ခိုက်မှုမပြုလုပ်ခင်အထိတောက်လျှောက်အသုံးပြုနေခဲ့သူဖြစ်တယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။
ပြင်သစ်နိုင်ငံမှာမကြသေးခင်ကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်ပြင်သစ်သမ္မတဖရန်ဆွာအော်လန်အပေါ်လူထုထောက်ခံမှုကြဆင်းလာနေပါတယ်။ပြင်သစ်နိုင်ငံနီးစ်မြို့မှာ Bastille Day အမျိုးသားနေ့မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုအပေါ်ပြင်သစ်ပြည်သူတွေရဲ့တုံ့ပြန်ချက်တွေဟာပြီးခဲ့တဲ့နှစ်ကဖြစ်ခဲ့တဲ့ Paris တိုက်ခိုက်မှုနဲ့ရှိရင်အတော်ကိုခြားနားနေပါတယ်။18လအတွင်းမှာပဲ3ချိန်မြောက်အကြမ်းဖက်တိုက်ခိုက်မှုကိုချိုးတင်ကာကွယ်မပေးနိုင်ခဲ့တဲ့လက်ရှိလက်ဝဲအစိုးရရဲ့အားနည်းချက်အပေါ်မှာဆွဆွဲမှုတွေကပြင်းထန်နေတာပါ။လက်မတွေမှာသွာလာနေတဲ့သူတွေဟာဆိုရင်လည်းကြောက်ရွံ့စိုးရိမ်မှုတွေရှိနေကြပါတယ်။တနှစ်တောင်မလိုတော့တဲ့ပြင်သစ်ရွေးကောက်ပွဲအတွက်လုံခြုံရေးပါဝင်အလုတ်ကိုင်ခွင်လန်းကိစ္စတွေဟာမဲဆွယ်စည်းရုံးရေးမှာထိတ်ဆုံးကရှိနေပါတယ်။နီးစ်မျိုးကတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ IS Islamic အစွန်းရောက်စစ်သွေးကြအဖွဲ့ကသူတို့မှတာဝန်ရှိကြောင်းကြေညာခဲ့ပါတယ်။ဒါပေမဲ့လို့ဒီတိုက်ခိုက်မှုကိုအဓိကကျွလွန်ခဲ့သူဘော်လဲလ်ဟာအစွန်းရောက်လှုပ်ရှားမှုတခါမှမရှိခဲ့ကြောင်းနဲ့အငဲစားပြစ်မှုမျိုးကိုသာကျွလွန်ခဲ့သူဖြစ်တယ်လို့ပြင်သစ်အာဏာပိုင်တွေကပြောပါတယ်ရှင်။
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်ဘက်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျ။နိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာပြည်ထောင်စုဝန်ကြီးတွေနဲ့အတူရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့နဲ့တင်းတင်းလာနေမှန်းနဲ့ကတွေ့ဆုံခဲ့ပါတယ်။တွေ့ဆုံပွဲအတွင်းတောင်ဆန်းစုကြည်ကရေတိုရေရှည်ဆောင်ရွက်ရမယ့်လုပ်ငန်းတွေနဲ့ပြည်ထောင်စုအစိုးရအဖွဲ့တန်တင်ပြပြီးနိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးပေါင်းစပ်ဆောင်ရွက်ရမယ့်လုပ်ငန်းတွေကိုစနစ်တကျစီမံခန့်ခွဲပြီးတည်ဆဲဥပဒေနည်းဥပဒေတွေကိုလိုက်နာပြီးဒေသဖွံ့ဖြိုးတိုးတက်ရေးအတွက်ကြိုးပမ်းဆောင်ရွက်ကြဖို့မှာကြားခဲ့တယ်လို့ဆိုပါတယ်။ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ယုံစီဝေခမမှာမနက်7နာရီကပြုလုပ်တဲ့အဲ့ဒီတွေ့ဆုံပွဲကိုပြည်ထောင်စုဝန်ကြီးဒေါက်တာအောင်သူဦးတန့်စင်ပေါင်းဦးခမောင်ချိုဦးဝင်းခိုင်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းဒုတိယဝန်ကြီးဦးမောင်မောင်ဝင်းနဲ့တိုင်းဒေသကြီးဝန်ကြီးတွေလည်းတက်ရောက်ခဲ့ကြပါတယ်။တောင်ဆန်းစုကြည်အနေနဲ့ပြည်နယ်တိုင်းဒေသကြီးဝန်ကြီးချုပ်တင်နဲ့နေပြည်တော်မှာအရင်ကတွေ့ဆုံခဲ့တာရှိပေမဲ့ပြည်နယ်တိုင်းဒေသကြီးအစိုးရအဖွဲ့ရှိရာကိုပထမဆုံးအကြိမ်တွားရောက်တွေ့ဆုံတာဖြစ်ပါတယ်။တောင်ဆန်းစုကြည်ဟာဒေါခင်ကြီးဖောင်ဒေးရှင်းကလှုပ်ဆောင်နေတဲ့မိုဘိုင်းစာကြည့်တိုက်အတွက်ရန်ကုန်မြို့မှာထရက်ကား3စီးလူဒဏ်နဲ့အခမ်းအနားကိုလည်းတင်းတင်းလာနေကတက်ရောက်ခဲ့ပါတယ်။
မုတ်တုံမိုးတီးထန်စွာရွာသွန်းမှုကြောင့်ရေလွှမ်းမမှုဒဏ်ခံရတဲ့မြန်မာနိုင်ငံအပါအဝင်အရှိတောင်အရှနိုင်ငံတချို့မှာစားနပ်ရိက္ခာအရေးပေါ်ကူညီထောက်ပံ့ဖို့လိုအပ်နေကြောင်းကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာဆက်သွယ်ရေးယုံ UNOCHA ကမနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံမှာဇူလိုင်လ၁ရက်နေ့ကတည်းကစတင်ခဲ့တဲ့မုတ်တုံမိုးတီးထန်စွာရွာသွန်းမှုကြောင့်ရခိုင်ကချင်းချင်းပြည်နယ်အပါအဝင်စကိုင်းမကွေးနဲ့ပဲခူးတိုင်းဒေသတွေမှာရေကြီးမြေပြိုမှုတွေဖြစ်ပေါ်ခဲ့ပြီးရခိုင်နဲ့တစ်ခုတည်းတင်မှဒီနေရက်ကနေရွှေပြောင်းရတဲ့ရေဘေးဒုက္ခတွေပေါင်း2,400ကျော်ရှိခဲ့ကြောင်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ဇူလိုင်လ15ရက်နေ့မှာစတင်ပြီးတော့ရေတွေပြန်ကျသွားတဲ့အတွက်ရေဘေးဒုက္ခတွေဟာယာယီခလုံးနဲ့စခန်းတွေကနေသူတို့ရဲ့ခြေရွာတွေစီပြန်နေကြပြီဖြစ်ကြောင်းနဲ့အဲ့ဒီဒေသတွေစီအရေးပေါ်စားနပ်ရိက္ခာနဲ့တောက်ရေတွေကိုပို့ဆောင်နေတယ်လို့တူလောင်ထားတဲ့တောက်သုံးရေကန်တွေကိုလည်းစတင်ရှင်းလင်းနေကြောင်းကြေညာချက်မှာရေးသားထားပါတယ်။ဒါပေမဲ့ရေလွှမ်းမှုဒဏ်ခံရတဲ့ဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေပြန်ပြီးထူထောင်ဖို့အထောက်ပံ့တွေလိုအပ်နေကြောင်းအိုချာကတတိပေးထားပါတယ်ရှင်
။ Republican Party ညီလာခံစတင်တဲ့ပထမနေ့တင်းနှလာနေမှာပဲပါတီရဲ့သမ္မတတော်ဖြစ်လာဖို့တေချာသလောက်ရှိနေတဲ့ Donald Trump ကိုမလိုလားတဲ့သူတွေကညီလာခံခမအတွင်းကန့်ကွက်ကြတာဟာညီလာခံစည်းမျဉ်းစည်းကမ်းနဲ့ကန့်ညီမှုမရှိဘူးဆိုပြီးညီလာခံတပါတီကပယ်ချခဲ့ပါတယ်။ မဲပြန်ခွဲပြီးဆုံးဖြတ်ဖို့ကန့်ကွက်သူတွေကအော်ဟစ်တောင်းဆိုခဲ့ကြပါတယ်ထရန့်ကိုထောက်ခံသူတွေနဲ့ပါတီတစ္ဆာကန်တွေဘက်ကလည်း USA လို့ကြေကြော်ပြီးမဲပြန်ခွဲရေးတောင်းဆိုသူတွေကိုအတန်နဲ့အနိုင်ယူခဲ့ကြပါတယ်ညီလာခံသဘာဝတည်းအာကန်ဆော့ပြည်နယ်လွှတ်တော်အမတ်စတီဗ်ဗိုမက်ကမဲခွဲဆုံးဖြတ်ရေးတောင်းဆိုမှုကိုအတန်နဲ့ယုတ်တည့်ရဲ့မဲခွဲဆုံးဖြတ်တာမှာအဆိုပြုသူတွေဘက်ကရှုံးနိမ်ကြောင်းအတည်ပြုကြေညာလိုက်ပါတယ်။ဒေါ်နယ်ထရန့်ကိုထောက်ခံသူတွေနဲ့ကန့်ကွက်သူတွေအကြားညီလာခံခမအတွင်ဖြစ်ပေါ်နေတဲ့သဘောထားကွဲပြားမှုတွေဟာညီလာခံပြစ်ပမှာဖြစ်ပေါ်နေတာတွေကိုရောင်ပြန်ဟနေတာလည်းဖြစ်ပါတယ်။ Ohio ပြည်နယ် Cleveland မြို့မှာ၄ရက်ကြာကျင်းပတဲ့ညီလာခံခမပြစ်ပမှာထောက်ခံသူတွေနဲ့ကန့်ကွက်သူတွေဟာ၁ကီလိုမီတာလောက်သာခြားပြီးတနင်္လာနေ့ကဆန္ဒပြနေခဲ့ကြတာပါ။လမ်းမတွေပေါ်ရဲတပ်ဖွဲ့တွေကလည်းလုံခြုံရေးကိုတင်းကျပ်စွာချထားပါတယ်
။ Brazil နိုင်ငံRio de Janeiro မှာကျင်းပမဲ့ကမ္ဘာ့အိုလံပစ်အားကစားပြိုင်ပွဲမှာပါဝင်မဲ့ရုရှားနိုင်ငံကအားကစားအသင်းအားလုံးကိုနိုင်ငံတကာအိုလံပစ်ကော်မတီအနေနဲ့ပိတ်ပင်ပေးဖို့ကမ္ဘာ့တားမြစ်ဆေးဝါးသုံးဆွဲမှုတားမြစ်ရေးအဖွဲ့ WDA ကတောင်းဆိုလိုက်ပါတယ်။ဒါအပြင်အိုလံပစ်ကော်မတီအနေနဲ့ Rio မှာနောက်လအတွင်းကျင်းပတော့မဲ့အိုလံပစ်အားကစားပွဲမှာရုရှားနိုင်ငံကတာဝန်ရှိသူအားလုံးကိုပါပိတ်ပင်ဖို့ဒီဖွဲ့ကြီးကအလိုရှိနေပါတယ်ရှင်။
ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့မအင်ဂျင်နိုင်တို့ကြီးညာသွားခဲ့ကြတာဖြစ်ပါရခင်ဗျာအခုတော့သတင်းဆောင်မတွေကိုစတင်ထုတ်လွှင့်ပေးဖို့အချိန်ရောက်ပါပြီမြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလှော်တွေကိုအရင်ဆုံးနားဆင်ရပါမယ်ဒီကနေ့ဟာမြန်မာနိုင်ငံလွတ်လပ်ရေးအတွက်ကြိုးပမ်းခဲ့တဲ့ဗိုလ်ချုပ်ဆန်အပါဝင်အာဇာနည်ကြီးတွေလောက်ကျန်တက်ဖြတ်ခံခဲ့ရတဲ့69နှစ်မြောက်အာဇာနည်နေ့ဖြစ်ပါတယ်မြန်မာနိုင်ငံလွတ်လပ်ရေးမြောက်ကမှာအာဇာနည်ကြီးတွေလောက်ကျန်တက်ဖြတ်ခံရတဲ့အတွက်ပြည်သူတွေမှာတိတ်ကိုစိုးရင်ဝမ်းနေကြရတယ်လို့ကိုတွေ့ကြုံသူတွေကပြောပါတယ်အာဇာနည်ကြီးတွေအသက်စည်ခဲ့ရပြီးတဲ့နောက်69နှစ်ကြာမှာသူတို့မျှော်မှန်းထားတဲ့နိုင်ငံရဲ့အခြေအနေမျိုးရောက်နေကြပြီလားဆိုတာကိုမတ်စုမြတ်မွန်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
တိုင်းရင်းသားချင်းချင်းညီညွတ်ရေးတိုင်းရင်းသားလူထုညီညွတ်ရေးသာပါသမားတွေညီညွတ်တာတုံးမလို့ကျင်ပါဘူးတိုင်းရင်းသားချင်းချင်းညီညွတ်ရေးတိုင်းလူပြည်သားလူထုညီညွတ်ရေးအဲ့ဒီညီညွတ်ရေးနှစ်ခုမရှိသမျှကာလပတ်လို့ဟဲ့ဒီတိုင်းပြည်ဟာလွတ်လပ်ပြန်လွတ်လပ်ရတော့လည်းပဲဘယ်ပါတီတက်တက်ဘယ်ဆိုးရလှုပ်လှုပ်ဖားတဲ့တိုင်းပြည်ဖြစ်နေပါပဲကျွန်တော်ပြောချင်တယ်အဲ့ဒီတော့ကဒီနှစ်ခုကိုခမည်းတော်ကမပြတ်ပါစီနဲ့ဘသူကဘာလှုပ်လှုပ်မပြတ်ပါစီနဲ့ဟဲ့အဲ့ဒါအမတန်အရေးကြီးပါလေ
ဒါကတော့1948ခုနှစ်တုန်းကလှုပ်ချန်တက်ဖြတ်မခံရခင်ဇူလိုင်လ23ရက်နေ့မှာဗိုလ်ချုပ်အောင်ဆန်းနောက်ဆုံးပြောကြားသွားတဲ့မိန့်ခွန်းတွေကတချို့ကိုကြားခဲ့ရတာပါအင်္ဂလိပ်ကိုလိုနီအုပ်ချုပ်မှုလက်အောက်ကနေမြန်မာနိုင်ငံလွတ်လပ်ရေးရဖို့ကြိုးပမ်းနေချိန်မှာဗိုလ်ချုပ်အောင်ဆန်းနဲ့အတူဗိုလ်ချုပ်ခေါင်းဆောင်နဲ့ကြားဖြတ်အစိုးရအဖွဲ့မှပြည်ထောင်စုဝန်ကြီးတာဝန်ယူထားတဲ့တခင်များပြန်ကြားရေးဝန်ကြီးဒီတော့ဥပချိုးပညာရေးနဲ့အမျိုးသားစီမံကိန်းဝန်ကြီးဦးရာဇတ်ဆမ်မူလက်မှုနဲ့အလုသမားဝန်ကြီးမန်ဘာခိုင်အတိုင်ပင်ခံတောင်တန်းဒေသရေးရာဝန်ကြီးဆက်ဆန်ထွန်းထောက်ပံ့ရေးနဲ့ကုသရေးဝယ်ရေးဝန်ကြီးဥပဝင်းလမ်းပန်းဆက်သွယ်ရေးအတွင်းဝင်ဦးအောင်မောင်နဲ့ဥရဇတ်ရဲ့တပ်တော်ဆောင်ရဲဘော်ကိုထွေးတို့ဟာဂလုံဦးဆောင်တဲ့အပေါင်းပါရဲ့ပြစ်ခတ်မှုကြောင့်တေဆုံးခဲ့ရပါတယ်။အာဇာနည်ကြီးတွေလှုပ်ချန်ခံခဲ့ရတဲ့အချိန်မှာအတွင်းဝင်ရုံးနဲ့မဝေးတဲ့စိန်ဘောကြောင့်မှာတုံးကွာသားမောင်ကျော်ဝင်းလည်းရှိနေပါတယ်။အခုအမေရိကန်ပြည်ထောင်စုမှနေထိုင်နေတဲ့အငိမ့်စားပါမောက်ခဒေါက်တာကျော်ဝင်းကသူကြုံတွေ့ခဲ့ရတဲ့အဲ့ဒီနေ့ကအခြေအနေကိုအခုလိုပြောပြပါရစေ
။အဲ့ဒီတုန်းကကျွန်တော်က73နှစ်သား1948ခုနှစ်ဇူလိုင်လ19ရက်ကျွန်တော်စိန်ဘောအကြောင်းမှာရှိနေတယ်။ကျွန်တော်အကြောင်းမှာတောင်းအီတောင်းစားနေတယ်။အဲ့တော့မသက်7နှစ်တိတ်မတိတ်မရင်လွန်တော့ကကျွန်တော်တို့မိုးကလည်းနည်းနည်းရွာနေတယ်။ကျွန်တော်တို့အကြောင်းကအနားယူတဲ့အချိန်အပြင်ထွက်သွားတော့ spark လန်းအခုပေါအောင်ကျော်လန်းလို့ခေါ်တယ်။အဲ့ဒီဒီကဝမှာကျွန်တော်တို့ထွက်လာတော့ဟာလူတွေရုံဖြစ်နေဘာမှမသိဘူး။သူတို့ကသနတ်ပြစ်တာနဲ့ကြားတယ်တဲ့။နောက်မှဘူဂျိုအောင်ဆန်းတို့အဖွဲ့ကိုလုံချန်သွားတယ်ဆိုတော့ကျွန်တော်တို့ကြားလိုက်ရတယ်။အဲ့တော့ကျွန်တော်တို့ရခိုင်ငယ်ငယ်ပေါ့အဲ့လိုဆိုအကြောင်းပြင်မယ်ထင်တယ်ဘယ်ဟုတ်မလဲ။အကြောင်းလုံးဝမပိတ်ဘူး
။ကျွန်တော်အဲ့ဒီတုန်းကဖြစ်သွားတဲ့တိုင်းပြည်လုံးဒီအပေါ်မှာထိတ်လန့်သွားတဲ့အင်မတန်အော်သွားတဲ့အခြေအနေဆရာမှတ်မိသလောက်ပြောပြပါရှင
်။အမှတ်မိတာပေါ့အကြီးကျယ်မှတ်မိတယ်။ကျွန်တော်တို့လူတွေကယွန့်နေကြကြောက်ယွန့်နေကြတယ်ဘာတခုဖြစ်မလဲလို့တိုင်းပြည်ကြီးပဲပြိုကျတော့မလို့ပျက်စီးတော့မလို့လို့ဟိလာဒါတကြောင်နောက်တစ်ခုကဝန်းနေကြတာကျွန်တော်တို့အားလုံးစိတ်ဟာဘူချုံအောင်ဆန်းပါသွားပြီဆိုတော့အားလုံးစိတ်မကောင်းကြဘူးအကုန်လုံးစိတ်ကျသွားကြတယ်နော်အဲ့ဒီနေ့ကလည်းကျွန်တော်ကလည်းဘာလို့ဝမ်းမမသိဘူးကျွန်တော်တွန်တေးရနေအဲ့ဒီတွန်တေးရနေကြောင်းအကြောင်းစားတွန်တေးမှနေပြီးတော့ရန်ကုန်မှာလန်နေတာအဲ့ဒီတော့အားလုံးကဘာဖြစ်မှန်းလဲကျွန်တော်တို့လွတ်လာရေးရဖို့ကစိတ်မဝေးတော့ဘူးဒါဖြစ်တာဇူလိုင်လကျလွတ်လာရေး6လလောက်ပဲလိုသေးတယ်လေ ဟာတဲဆိုးပါလားလို့ဒီအတိတ်နမိတ်ကနော်အကောင်လုံးထိတ်လန့်သွားကြတယ်အဲ့ဒါကျွန်တော်73နှစ်သားအနေနဲ့ပုံမြင်ရတာဒါအဲ့
တော့အခုလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုဆရာလက်ရှိကြည့်မယ်ဆိုလို့ရှိရင်ဗိုလ်ချုပ်ဥပါဝင်ပေါ်လေဒီအာဇာနည်ကောင်းဆောင်ကြီးတွေသူတို့ပေးဆက်ခဲ့တဲ့အတိုင်းမြန်မာနိုင်ငံအခြေအနေကအခုရောက်နေပြီလားသူတို့မျှော်မှန်းထားတဲ့နိုင်ငံအခြေအနေမျိုးကိုရောက်နေပါပြီလားဘယ်လိုမြင်ပါလဲရှင
်ဟိုတုန်းကပြောင်းလဲတဲ့အခြေအနေရောက်မပဲရောက်မလဲနောက်ဆုတ်သွားတာပေါ့တမတော်စစ်တပ်ကဝင်လိုက်တာပတော်တော်ဆိုးသွားတယ်ပင်လုံးမကချင်းရဲ့ချင်းရဲ့ရှမ်းရဲ့အဲ့ဒါနဲ့စပြီးတော့ကျွန်တော်ရှမ်းပြည်မှာလည်းနေဘူးတယ်သူတို့အဲ့ဒီပင်လုံးမလုတ်ဖြစ်တာသူတို့အတွက်တော်တော်ရုပ်ချုပ်သွားတယ်အဲ့တော့ဒီဥစ္စာရှေ့လျှောက်ကိုသွားဖို့လိုတယ်မသွားခင်စစ်မဲ့အင်ကအကုန်လုံးရက်ဆဲရလိမ့်မယ်အဖက်ဖက်ကလူတွေသနတ်တေဟူပါတယ်တခါတည်းအိမ်မှာထားခဲ့ပြီးတော့ဇပွဲမှာထိုင်စကားပြောအဲ့ဒါအရင်ဆုံးလုပ်ရမယ်ကျွန်တော်တို့အတွက်သိနာတာတိုင်းပြည်အတွက
်မြမအရေးလေးလာနေတဲ့အငိမ့်စားပါမောက်ခဒေါက်တာကျော်ဝင်းဖြစ်ပါတယ်အရင်စစ်အစိုးရတွေလက်ထက်တုန်းကမြန်မာနိုင်ငံလွတ်လပ်ရေးရဖို့ဥဆောင်ကြိုးပမ်းပေးခဲ့တဲ့အာဇာနည်ကြီးတွေရဲ့အခမ်းအနားကိုမှေးမှိန်အောင်လှုပ်ထားခဲ့တယ်လို့အာဇာနည်နဲ့အခမ်းအနားတွေကိုအချင်းယုံသဘောလောက်သာကျင်းပခဲ့ပါတယ်။အခုဗိုလ်ချုပ်အောင်ဆန်းရဲ့တမီဒေါအောင်ဆန်းစုကြည်ရဲ့ NLD အစိုးရလက်ထက်မှာတော့မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့အခမ်းအနားနာကျင်းပဖို့အစောပိုင်းတည်းကပြင်ဆင်မှုတွေကိုလုပ်ခဲ့တာပါ။ဒီကနေ့စီစဉ်ထားတဲ့အခမ်းအနားတွေနဲ့ပတ်သက်လို့ရန်ကုန်မြို့မှာရှိနေတဲ့ VOA မြန်မာပိုင်း Editor ကိုသားညုံကအခုလိုပြောပြပါတယ်
။ပြောရမယ်ဆိုရင်တော့ NLD အစိုးရတဲ့ဒီနေ့ပထမဆုံးကျင်းပခွင့်ရတဲ့အာဇာနည်နေ့ပေါ့နော်အခမ်းအနားဆိုတဲ့အခါကျတော့ဒီတနင်္ဂနွေလုံးတိုင်းတာနဲ့ NLD မြို့နယ်ကြီးရောတိုင်းရုံးကြီးရောနောက်တစ်ခုကတနင်္ဂနွေလုံး National Level မှာပါအာဇာနည်နေ့အခမ်းအနားကိုတော်တော်လေးကြေပြန်လုပ်ဖို့အတွက်ကိုညှိမှန်းထားတာတွေ့ရပါတယ်ခင်ဗျာဘာလို့လဲဆိုတော့ဒီအာဇာနည်နေ့မတိုင်ခင်လေးကဒီအာဇာနည်ကုန်းအာဇာနည်ဘိတ်မှာရှိတဲ့နေရာနောက်တစ်ခုကဒီဗိုလ်ချုပ်ဆန်းပြတိုက်နောက်ဒီဗိုလ်ချုပ်ဆန်းလှုပ်ကြံခါတဲ့အတွင်းအများယုံဒီနေရာတွေအကုန်လုံးကိုအကြီးစားပြင်ဆင်မှုတွေသူအဲ့တော့ဒီအချင်းယူတော့လုတ်ခဲ့တယ်လုတ်ခဲ့ဆိုတော့မနေ့ကလောက်မှအားလုံးဒီပြင်ဆင်မှုတွေအားလုံးပြီးစီးသွားတာပါအခုဒီနေ့ဆိုလို့ရှိရင်တော့စပြီးတော့ကျွန်တော်တို့ဒီအခမ်းအနားတွေကိုမနေ့အစောကြီးတည်းကသူစလုပ်မယ်အဓိကတော့အရင်ဆုံးအာဇာနည်ဘိတ်မှာမှလုပ်မယ်နောက်တစ်ချိန်ထဲမှာပဲအတွင်းဝင်များယုံမှလည်းသူတို့အရင်အတွင်းဝင်များယုံဟောင်းပေါ့နော်အဲ့ဒီနေရာမှာလည်းဗိုလ်ချုပ်ဆန်းလှုပ်ကြံခါတဲ့နေရာမှာလည်းသူပြင်ဆင်မှုတွေလုပ်ထားပါတယ်ဗိုလ်ချုပ်ဆန်းလှုပ်ကြံခါတဲ့အခမ်းနောက်တစ်ခုကအဲ့မှာရှိတဲ့ပတ်ဝန်းကျင်မှာသူတို့ကြောက်တံတွေစိုက်ပြီးတော့လုပ်ထားတာရှိတော့အဲ့ဒါတွေအားလုံးကိုလည်းအဲဒီကနေ့မှာပဲဖွင့်လှစ်ပွဲလုပ်ဖို့ရှိပါတယ်ဒါကတော့အာဇာနည်ပြိမှန်ပြီးအာဒီအကနန်းကတော့ခဏပြီးနောက်ပိုင်းပေါ့နော်တချိန်ထဲမှာပဲအမျိုးသားပြတိုက်ကိုလည်းအဲသူတို့ပြည်မစင်စင်လှုပ်ထားတဲ့ခါကျတော့ဒီနောက်ပိုင်း9နိုင်ကျော်သွားပြီ10နိုင်လောက်ဆိုရင်တော့ဒီအများပြည်သူအနေနဲ့အာဇာနည်ပြိမှန်ကိုရောအမျိုးသားတွေဒီဗိုလ်ချုပ်ဆန်းပြတိုက်ကိုရောနောက်တစ်ခါအတွင်းအများယုံကိုပေါ့အားလုံးကိုဖွင့်ပေးမယ်အားလုံးလွတ်လပ်သွားမယ်ဒီသားရှိပါတယ်အားလုံးနောက်တစ်ခါထူးခြားခြားပြောရမယ်ဆိုလို့ရှိရင်ဒီနေ့ရဆိုလို့ရှိရင်ဝါဇူလိုက်ပြီးနေလဲတိုက်ဆိုင်တဲ့အခါကျတော့တော်လီအာဇနီမီကလူစီကားမယ်လူအားလုံးခံမှန်းကြရပါတယ်။တမန်ကလေးတန်းတာနဲ့အခုကြည့်မယ်ဆိုလို့ရှိရင်နေတော်များများမှာဒီဗိုလ်ချုပ်ကြေးရုပ်မရှိတဲ့နေရာတွေမှာဗိုလ်ချုပ်ကြေးရုပ်တွေဆောက်ပြီးတော့ဗိုလ်ချုပ်ကြေးရုပ်ဖွင့်ပွဲတွေလုပ်ကြတယ်။အဲ့တော့ပြောရမယ်ဆိုရင်တော့ဒီနေ့အာဇနီမီကရန်ကုန်တမျိုးတည်းတည်းမကပါဘူး။နေရာတော်များများမှာအာဇနီအခမ်းအနားတွေမြို့တော်များများမှာအာဇနီအခမ်းအနားတွေတခါနာကျင်းပသွားမယ်အနေအထားဖြစ်ပါတယ်။
ဒီနှစ်ကထူးခြားတာကဗိုလ်ချုပ်အောင်ဆန်းအပါအဝင်ပေါ်လေဒီအာဇာနည်ခေါင်းဆောင်ကြီးရေလှုပ်ကြံခံရတဲ့အချိန်မှာဒီတနိုင်ငံလုံးကိုအုပ်အော်ဆွဲဖို့လမ်းပေါ်မှာရောက်နေတဲ့ကားတွေဆိုလဲဟွန်တီဖို့ဆိုတာမျိုးအစိုးရကဒီညွှန်ကြားချက်ထုတ်ထားတယ်လို့သိရပါတယ်အဲ့ဒီပေါ်မှာလူတွေအနေနဲ့ကဘယ်လိုမျိုးပြင်ဆင်မှုတွေလုပ်ထားတယ်လို့ကိုသားညုံမြင်ရပါလဲရှင
်တကယ်တမ်းပြောရင်မနှစ်တုန်းကဆိုရင်ဒါမျိုးတွေအစိုးရဘက်ကညွှန်ကြားချက်မရှိပါဘူးဒါပေမဲ့ညွှန်ကြားချက်မရှိတဲ့အချိန်မှာကမနှစ်ကစပြီးတော့ဒီအုပ်အော်တွေဆွဲကြတယ်ကားတွေဟွန်တီတယ်လမ်းတွေမှာဒီစနေ39မိနစ်ဘူဂျူတူကြောက်ဆုံးတဲ့အချိန်မှာအားလုံးရက်ပြီးတော့အလေးပြုတာဒါမျိုးစအလေးထားဖြစ်ခဲ့တယ်။ဖြစ်ခဲ့တော့ဒီနေ့မှာတော့အစိုးရကတကူးတကညွှန်ကြားထားတဲ့အခါကျတော့အားလုံးကလူလလနဲ့လှုပ်ဆောင်ခြင်းနဲ့ပုံစံတွေ့ရပါတယ်။ဒါ့အပြင်ပြောရမယ်ဆိုရင်အစိုးရမီဒီယာတွေမှာရော channel တွေမှာရောဘူဂျူအစနဲ့ပတ်သက်တဲ့အဆိုမိတ်ကြီးဘူဂျူအစနဲ့ပတ်သက်တဲ့ကိစ္စတွေနောက်တစ်ခုအာဇာနည်နေ့နဲ့ပတ်သက်တဲ့အကြောင်းချက်တွေတော်များသမိုင်းဆိုင်ရာတွေကိုအားလုံးကျေတွင်းပေါ်ပြလာတယ်ကျေပြန့်တွေ့ရပါတယ်ခင်ဗျာ။
အာဇာနည်နေ့မတိုင်ခင်တည်းကရန်ကုန်မြို့မှာလုံခြုံရေးတွေကိုတင်းကျပ်ထားပါတယ်။တချို့နေရာတွေမှာရဲတပ်ဖွဲ့တွေချထားပြီးတော့လူတဦးချင်းစီကိုစစ်ဆေးတာမျိုးမြို့နယ်တချို့မှာဆိုရင်မလုတာအတော်ကြာနေပြီဖြစ်တဲ့သကောင်စင်းစစ်တာမျိုးတွေကိုလုခဲ့ပါတယ်။နိုင်ငံတော်အဆင့်အာဇာနည်နေ့အခမ်းအနားကိုရန်ကုန်မြို့ကအာဇာနည်ဗိမာန်မှာကျင်းပမှာဖြစ်ပြီးတော့ဒေါ်အောင်ဆန်းစုကြည်ကဗိုလ်ချုပ်အောင်ဆန်းရဲ့တမိအဖြစ်တည်းမဟုတ်ဘဲနိုင်ငံအကြီးအကဲတယောက်အနေနဲ့တက်ရောက်မှာဖြစ်ပါတယ်။တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်လည်းအာဇာနည်နေ့အခမ်းအနားကိုတက်ရောက်မယ်လို့ပြောကြားထားပါတယ်။1980ပြည့်လွန်နှစ်ပိုင်းတွေကဆိုရင်ပထမဆုံးအကြိမ်တမရော်ကာကွယ်ရေးဦးစီးချုပ်တယောက်ကအာဇာနည်နေ့အခမ်းအနားကိုတက်ရောက်မှာလည်းဖြစ်ပါတယ်ရှင်
။မဆုမြတ်မွန်ပြောပြတော့တာဖြစ်ပါတယ်။အခုတော့ညညွတ်တော်တိုင်းရင်းသားများလူမျိုးများဖက်ဒရယ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုဆက်ပါမယ်။ 27 ရာစုပင်လုံညီလာခံမှာဆွေးနွေးမဲ့နိုင်ငံရေးမူပေါင်းဆွဲရမှာအားလုံးတန်းတူပါဝင်မပါဝင်နိုင်ဘူးဆိုကြလို့ရှိရင်ကျင်းပမဲ့27ရာစုပင်လုံညီလာခံဟာအောင်မြင်ဖို့ခက်ခဲမယ်ဆိုပြီးတော့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကပြောဆိုလိုက်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံရမှာနိုင်ငံတော်ရဲ့အပိုင်းတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကတိုင်းရင်းသားတွေတောင်းဆိုသမျှလက်ရောဖို့အစိုးရအနေနဲ့အာမမခံနိုင်ဘူးလို့တုံ့ပြန်ခဲ့တဲ့အကြောင်းလည်းသိရပါတယ်။ UNFC သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်တွားရောက်ပြီးတော့သတင်းယူခဲ့တဲ့မတ်မီခါကအခုလိုသတင်းပေးပို့ထားပါတယ်။နားဆင်ပါ
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC တို့တွေ့ဆုံမှုဟာငြိမ်းချမ်းရေးအတွက်ခြေလှမ်းတစ်လှမ်းအနေနဲ့တိုင်းရင်းသားတွေဘက်ကယူဆနေကြပါတယ်။ဒီတွေ့ဆုံမှုနဲ့ပတ်သက်လို့ UNFC ကရန်ကုန်ချက်ထရီယံဟိုတယ်မှာသတင်းစာရှင်းလင်းခဲ့တာပါ။27ရာစုငြိမ်းချမ်းရေးညီလာခံမှာဆွေးနွေးမဲ့နိုင်ငံရေးမူပေါင်းကြိုတင်ရေးဆွဲရမှာအားလုံးတန်းတူပါဝင်နိုင်ခြင်းမရှိဘူးဆိုခဲ့ရင်တော့27ရာစုပင်လုံညီလာခံဟာအခက်အခဲတွေနဲ့ရင်ဆိုင်ကြုံတွေ့ရနိုင်တယ်လို့ UNFC ပြောခွင့်ရခုရဲကတတိပေးခဲ့ပါတယ
်။ Framework ကအားလုံးသဘောတူလက်ခံနိုင်တဲ့ Framework ဖြစ်ဖို့လိုပါတယ်။အဲ့တော့ကြောင့်မလို့ကျွန်တော်တို့ framework review မှာအားလုံးသာတူညီမျှပါဝင်နိုင်ခြင်းမရှိရင်အားလုံးကလက်ခံသဘောတူထားတဲ့ framework ဖြစ်မလာဘူးဆိုလို့ရှိရင်ညီလာခံကိုချိပတဲ့အခါမှာကျွန်တော်တို့ကိုယ်စားလှယ်ပုံစံအနေထားနဲ့ပတ်သက်လို့ကျွန်တော်တို့ညှိနှိုင်းဆွေးနွေးဖြစ်ချတဲ့အခါမှာအခက်အခဲတွေနဲ့ကြုံတွေ့ရနိုင်တဲ့အဲ့ဒီကိစ္စကိုလည်းကျွန်တော်တို့နိုင်ငံတော်တပ်ပင်ခံပုဂ္ဂိုလ်နဲ့တွေ့တဲ့အခါမှာလည်းအဲ့ဒီစိုးရိမ်မှုလည်းကျွန်တော်တို့ထပ်သွင်းသိပြပါတယ်အဖွဲ့ဝင်အားလုံးပုံစံတခုတည်းအောက်မှာအတူတူကသွားနိုင်ဖို့ကြိုးစားပေမဲ့လို့တကယ်လို့များမတူပြပြတဲ့အနေအထားနဲ့ကျွန်တော်ဆွဲရမယ်ဆိုရင်တော့ဒါကဖြစ်ပေါ်လာမယ့်အခြေအနေပုံမှန်ပဲကျွန်တော်တို့စောင့်ပြီးကြည့်ရမယ့်သဘောဖြစ်ပါတယ်
။အစိုးရဘက်ကတော့နိုင်ငံရေးမူပေါင်းပြန်လည်ဖြည့်ဆွက်နိုင်ဖို့လက်ရှိချိန်မှာတိုင်းရင်းသားတွေတဖွဲ့ချင်းစီကိုဖိတ်ခေါ်ထားပါတယ်။အပြည့်ရဲ့လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားအဖွဲ့တွေကဒီနိုင်ငံရေးမူပေါင်းဆွေးနွေးမှုပါဝင်ဖို့ကိစ္စမှာ UMSC တက်ပေါင်းစုအနေနဲ့ပဲတက်မလား။တဖွဲ့ချင်းစီကပဲစဉ်စားဆုံးဖြတ်ပြီးတက်ရောက်ကြမလားဆိုတာကိုတော့တိုင်းရင်းသားတွေအကြပြန်လည်ညှိနှိုင်းဖို့ရှိနေပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကတိုင်းရင်းသားတွေတောင်းဆိုသမျှကိုအစိုးရအနေနဲ့အားလုံးအကုန်ရာနှုန်းပြည့်လုပ်ပေးဖို့ခတ်တယ်လို့ပြောဆိုခဲ့ပြီးကိုယ့်ဘက်ကတောင်းဖို့ထက်ပေးဖို့ကိုလည်းစဉ်းစားဖို့တိုင်းရင်းသားတွေကိုပြောခဲ့တယ်လို့ခူးရဲကပြောပါတယ်။ဒီပေါ်မှာခူးရဲကတော့အခုလိုပြန်ပြောပါတယ်။
ကျွန်တော်တို့ဘာမှမဟုတ်တဲ့တိုင်းရင်းသားတွေကျွန်တော်တို့ပြည်နယ်တွေမှာသွားကြည့်လိုက်ပါ။တောင်းတွေဟာမြေပြဖြစ်ကုန်ပြီ။မြေပြနဲ့ဟာတန်တရားဖြစ်ကုန်ပြီ။မြစ်ချောင်းအင်းအန်တွေဟာခန်းချောက်ကုန်ပြီ။ကျွန်တော်တို့လူလူတွေရဲ့ကြေးရွာတာပြက်စီးပြီးတော့တော်တဲ့တောင်တွေရောက်နေကြပြီမြေအောက်ကသံစတားဆိုရင်ကုန်းပြီထုတ်လို့သိပင်ဝါပင်တွေမရှိတော့ကဲကျွန်တော်တို့ချိန်မှာဘာတွေလိုချင်သေးသလဲကျွန်တော်တို့ဘာတွေထပ်ပြရအောင်မလဲကျွန်တော်နားလဲတာကဒီတိုင်းပြည်ကြီးဟာကျွန်တော်တို့အတူတူကလက်တွဲပြီးတော့လူလိုက်ရေးယူခဲ့ကြတာဒါကြောင့်မလို့ဒီတိုင်းပြည်ဟာကျွန်တော်တို့အတူတူကပိုင်ဆိုင်တယ်ကျွန်တော်တို့ပြောနေတဲ့ဒန်းတူရေတူခွေရေးဆိုတာပဲအဲ့ဒါကြောင့်မလို့ကျွန်တော်တို့မှာတောင်းစရာမရှိသလိုပေးစရာလည်းမရှိဘူးတူတူကဒီတိုင်းပြည်ကြီးကိုငြိမ်းချဆောင်ရအောင်တိုးတက်အောင်ဘလို့တူတူကလုပ်ကြမလဲလူတိုင်းလူတိုင်းတောင်းရှိတယ
်တက်လာတဲ့အစိုးရတစ်အနေနဲ့ငင်းငင်းကြီးကိုဥတီလှုပ်ဆောင်နေပေမဲ့တက်မတော်ဘက်ကတော့ဒီငင်းငင်းကြီးအပေါ်မှာအစိုးရနဲ့အတူလက်တွဲလှုပ်ဆောင်နေသလားလှုပ်ဆောင်နေခြင်းမရှိဘူးလားဆိုတာကိုတော့တိုင်းရင်းသားတွေဘက်ကမေးခွန်းထုတ်နေသေးပါတိုက်ပွဲအရှိန်လျှော့ဖို့တိုင်းရင်းသားတွေဘက်ကတောင်းဆိုထားတာတွေလည်းရှိပါတယ်အစိုးရတစ်ရဲ့ငင်းငင်းကြီးလုပ်ငန်းစဉ်ပေါ်မှာမွန်ပြည်တစ်ပါတီ NMSP ကနိုင်ထောမငါအခုလိုမှတ်ချက်ပေးပါတယ
်သူအစိုးရတိပိစစ်ဆိုရမဟုတ်ဘူးအဲတော့လာလာသူသူ့အခြေအနေကလည်းဟိုစက်တီပေါင်းစုံနဲ့ဖြတ်ပြီးလာရတယ်ဟိုနိုင်ရေးပါတီအစိုးရကိုအဲတော့ပြောင်းလဲတဲ့ဖြစ်နိုင်လို့ကျွန်တော်တို့မြင်တယ်လေကိုယ်ကပြောလို့ပြည်သူစုဖက်တယ်ပြည်သူတိဆောက်မယ်ညီချင်းကြီးဟိုရေရှည်တည်တံ့ညီချင်းကြီးလည်းရအောင်လုပ်မယ်ဆိုရင်တော့ညမှန်ချက်နဲ့ကန့်ညီတယ်ပေါ့အဲတော့ဖြစ်နိုင်မယ်လို့တစ်ဖက်စလုံးကြိုးစားရင်တော့ဖြစ်နိုင်မယ်လို့အဲ့လို
လာမယ့်ဇူလိုင်20မှာအစိုးရရဲ့ပင်လုံညီလာခံကျင်းပရေးကော်မတီနဲ့အပြည့်ရဲ့လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားအဖွဲ့တွေထပ်မံတွေ့ဆုံသွားအောင်ပါ။ဒီပြင်လာမယ့်26ရက်နေ့မှာလည်းကချင်ပြည်နယ်မန်ဂျာယံမှာကျင်းပမယ့်တိုင်းရင်းသားထိပ်သီးခေါင်းဆောင်များညီလာခံမှာ27ရာစုပင်လုံညီလာခံတက်ဖို့အတွက်အကြိုးညှိနှိုင်းမှုတွေရှိနေတယ်လို့အနာဂတ်ဖက်ဒရယ်ဒီမိုကရေစီနိုင်ငံထူထောင်ဖို့အတွက်လည်းဘုံသဘောတူညီချက်တွေစုစည်းသွားဖို့လည်းရှိတယ်လို့တိုင်းရင်းသားတွေကပြောဆိုထားပါတယ်ရှင်။
ပြည်ရည်တဲ့တော့မတ်မီခါဖြစ်ပါတယ်အခုတော့အမေရိကန်နိုင်ငံရေးသတင်းကိုဆက်ပါမယ် Republican Party ညီလာခံပထမနေ့ကို American ပြည်ထောင်စု Ohio ပြည်နယ် Cleveland မြို့မှာဒီတဆန်တော်ချင်းတနင်္လာနေ့နေ့လေတနာ ਈ စတင်တာမှာပါတီရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်ဖို့တေချာသလောက်ရှိနေတဲ့ Donald Trump ကိုကန့်ကွက်သူတွေကသမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုပြန်မဲခွဲဖို့တောင်းဆိုခဲ့တာကြောင့်ညီလာခံအစပထမနေ့မှာပဲသဘောထားကွဲလွဲမှုတွေဖြစ်ပေါ်နေပါတယ်ပါတီတွင်းရွေးချယ်မှုအတွင်း Donald Trump ရဲ့ပြန်ပေလည်းဖြစ်ညီလာခံကို Ohio ပြည်နယ်အုပ်ချုပ်ရေးမှူးလည်းဖြစ်တဲ့ John Kasich အပါအဝင် အရင်သမရဟောင်း George W. Bush နဲ့တခြားအထင်ကရပုဂ္ဂိုလ်တွေကလည်းညီလာခံမတက်ဘူးလို့ပြောကြားထားခဲ့ကြတာပါညီလာခံကျင်းပရာ Ohio ပြည်နယ်ကိုတွားပြီးတော့သတင်းယူဖို့ရောက်ရှိနေတဲ့ VOA မြန်မာပိုင်းဝိုင်းတော်သားကိုအောင်လင်ဦးကိုကိုဇော်ဝင်းလန်ကဆက်သွယ်မေးမြန်းထားတာကိုနားဆင်ကြပါခင်ဗျာ
ဟုတ်ကဲ့ကောင်းလင်ဦးရေကျွန်တော်တို့အခုဒီရီပပလီကန်ညီလာခံကြီးဟာဒီကနေ့စတင်တယ်ဒီအမေရိကန်ဒေသဆန်တော်ချိန်တနင်္လာနေ့ပေါ့နော်မှစတင်တယ်ဒီညီလာခံကနေပြီးတော့ဒီတမရအဖြစ်ဟိုပါတီကိုစားပြုပြီးရှင်ပြိုင်မဲ့သူကိုသူတို့ရွေးချယ်တင်မြောက်ကြမယ်ပေါ့လောလောဆယ်ကတော့ဒေါ်နယ်ထရမ့်ကတော့သူကတမရကိုစားလောက်အောင်ဖြစ်ဖို့ဒါပြိုင်ပွဲမရှိရှိနေတယ်ပေါ့နော်ဆိုတော့အခုညီလာခံစတင်ပြီဆိုတော့အခါကျတော့ညီလာခံခမ်းမထဲမှာဘလို့အနေထားတွေရှိသလဲဘာတွေဖြစ်နေသလဲဆိုတာလေးကိုကျွန်တော်တို့ပြောပြပါအောင်ဗျာ
အခုတော့အခုညီလာခံစဆာရင်းဆိုလို့လည်းနည်းနည်းရုပ်တည်းအခြေအနေမျိုးလို့ပြောရမှာပဲဗျာ။ဘာဖြစ်လို့လဲဆိုတော့ခုမှတက်လာတဲ့ကိုယ်စွဲရဲ့ဒီနယ်တချို့ကကိုယ်စွဲရဲ့ပြောနေတာကတော့သူတို့ကဒီအမှတ်ဒီရွေးချယ်ဒီလုပ်ငန်းစဉ်နဲ့ပတ်သက်လို့ကြံပြီးမဲခွဲသိမ့်နေပါတယ်ဆိုပြီးပြောတယ်။ဒါပေမဲ့လည်းဒါပြင်ပြတဲ့ဒီနယ်အနည်းစုဖြစ်တဲ့အတွက်ဒါကိုလက်မခံနိုင်ဘူးဆိုပြီးတော့ညီလာခံခုတ်ချတော့စီဆိုပယ်ချလိုက်တယ်။ဆိုတော့ဒါပေမဲ့ဘလို့ဖြစ်ဖြစ်ပေါ့လေဒီပွဲဥပဒေမှာပဲဆက်ဆံရေးအကူဒီ Republican Party နဲ့အကွဲပြေးရပိုးကြီးကြီးလာတွေ့ရလို့ပြောနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့တောင်းဆိုရဲဆိုတာကဒီသူ့ကိုမလိုလားတဲ့သူတွေကတောင်းဆိုတာလားခင်ဗျာမဲခွဲပြန်မဲခွဲဖို့က
ဟုတ်တယ်အခုတောင်းဆိုရဲအုပ်စုရဲ့ဒီ Donald Trump ကိုသမလာဖြစ်လာမှာဒီစားကိုဟိုသဘောမချရတဲ့သူရဲ့ဒီလုံလဲစီကိုပြန်ပြီးတော့အစအပြန်စဖို့ဆိုရဲဟိုအစိုးမျိုးတင်တာပေါ့လေ
ဟုတ်ကဲ့ခင်ဗျာဆိုတော့ဒါကတော့ညီလာခံခမ်းမအတွင်းမှာဖြစ်နေတဲ့အနေအထားတွေပေါ့လေအာကျွန်တော်တို့ညီလာခံမတိုင်ခင်တည်းကလည်းကြားနေရတာကဒီဆန္ဒပြကြမယ်ကန့်ကွက်ကြမယ်ဒါဟိုဆိုပြီးတော့အတန်တရာလည်းအမျိုးမျိုးထွက်နေတယ်ပေါ့နော်ဆိုတော့ဒီအပြင်မှာကောသူ့ကိုမလိုလားတဲ့သူတွေကဆန္ဒပြတာတွေပါလေများရှိပါလားဗျ
ာအတင်ချောင်းရှိတာပေါ့ခင်ဗျာအခုကျွန်တော်တို့ဟိုဒီနေ့လည်းပိုင်းတစ်ချက်ထွက်လာတော့မှာပဲဟိုသူတို့ကြားတယောက်ကိုတွေ့ပါသေးတယ်သူကမဲပေးတဲ့နေရာမှာဖျားတခင်ရဲ့စကားကိုနားထောင်ပြီးတော့ဒေါ်နယ်ထရမ့်ကိုမဲပေးပါနဲ့ဆိုပြီးသူကတိုက်တွန်းသွားတယ်ဒီလိုဆန္ဒပြရသူတယောက်ပါဟုတ်ဒီကတော့ဒီဒေါ်နယ်ထရမ့်ကသူ့ရဲ့ဒီရွေးကောက်ပွဲကာလအတွင်းတော့ပြောတဲ့ကိစ္စမျိုးတွေကိုအဓိကလူကြီးကဟိုမကြိုက်ကြရရှိပါရဲ့ဥပမာနေဆက်လူမျိုးရင်းတစ်ချက်ဖို့အတွက်ခြံစည်းကိုကာမယ်ဆိုတဲ့ကိစ္စမျိုးတွေနောက်ဒီလိုပဲတခြားဒီလူမဲခွင့်ရေးလှုပ်ရှားတဲ့လူတွေကိုနောက်ပြီးဒီဒေါ်နယ်ထရမ့်ကပြောထားတဲ့ဒီလူမျိုးကြီးချဲ့တဲ့ကိစ္စတွေအရင်တင်းချက်ဖို့ဆိုတာတွေကိုမလုံလားတဲ့သူတွေစသဖြင့်ပါလေဒီစံကွက်ချက်တွေကအများကြီးရှိတယ်
ဟုတ်ကဲ့ခင်ဗျဟိုတစ်ဖက်မှာလည်းဒီသူ့ကိုထောက်ခံတဲ့သူတွေအများကြီးရှိလို့ဒါသူဒီအစင်ဒါတမရကိုယ်စားလှယ်လောင်းဖြစ်ဖို့အထီးကိုဖြစ်လာတာပေါ့နော်ဆိုတော့သူ့ကိုထောက်ခံတဲ့သူတွေရောတွေ့မိသလားဗ
ျဟုတ်ကဲ့တွေ့ပါရဲ့ဒီနေ့ကျွန်တော်တို့ထောက်ခံတဲ့ဆန္ဒပြပွဲတွေကိုလည်းကျွန်တော်ရောက်သွားပါရဲ့ခင်ဗျဒီအကျဉ်းဆက်ဝါဒတွေမိသားခံတဲ့နေရာတွေကလာတဲ့ဒုက္ခတွေကိုအမေရိကန်ပြည်အောင်ဆိုတော့ဝန်ခံမယ်နဲ့ယာယီဆိုင်ရန်ထားဖို့ဆိုပြီးတော့တောင်းဆိုတဲ့ကိစ္စကဒါမျိုးချစ်စိတ်ရှိရအောင်ပြရန်ရောက်တယ်ဆိုပြီးတော့သူကဒီဇွန်လ6ကိုထောက်ခံပြီးတော့ပြောသွားတဲ့ပုဂ္ဂိုလ်တယောက်ပါဒီဆန္ဒပြပွဲမှာလေဒီတက်ဆက်တော်အမတ်လို့ပုဂ္ဂိုလ်မျိုးတွေကဆာလာပြီးတော့တက်ပြီးတော့ဒီလိုဆန္ဒပြပွဲမှာပူးဆောင်နေအောင်လည်းတွေ့ရပါမယ်ဗ
ျဟုတ်ကဲ့ခင်ဗျဒီ Ohio ပြည်နယ်ဟာဆိုလို့ရှိရင်ဒါ Open Carry လို့ခေါ်တဲ့ဒီတနတ်ကိုပေါ့နော်လွတ်လပ်စွာကင်ဆောင်ခွင့်ရှိတဲ့ပြည်နယ်ဖြစ်တော့တနတ်ကိုရောအဲ့လိုမျိုးကင်ပြီးတော့အပြင်မှာသွာလာနေကြတဲ့သူတွေကိုတွေ့မိကြားမိသလားဗ
ျဟုတ်ကဲ့ဟိုတွေ့တော့မတွေ့မိဘူးခင်ဗျသူကတော့ဟုတ်ပါတယ်ဒီပြည်နယ်ကတော့ဒါကိုလိုလလကန်ဆောင်ဝင်ရှိရဲ့ဘာမှဟိုတူတူသိနေကန်ဆောင်ကြရမလို့ဆိုပြီးတော့ဟိုခွင့်ပေးထားတဲ့တင်နေတော့ဖြစ်ပါတယ်ဒါပေမဲ့ဟိုကျွန်တော်တို့ဒီလူမျိုးဝင်မှာစံစံတင်နေကြလို့ကြီးဟိုလေဟိုလူတွေအများကြီးတာလောက်အောင်တော့တွေ့ရတာမျိုးတော့မရှိဘူးဒါပေမဲ့ဒီနေ့ပဲဟိုသတင်းချုပ်တက်လာတာရှိပါတယ်အဲဒီလူတွေကလက်လက်တွေကျွန်တော်လည်းနေကြပြီးတော့ဟိုအုပ်စုလက်ကြီးလာတဲ့ဆိုလူမျိုးရတော့နည်းတားလိုက်ရှိလိုက်တယ်ဆိုပြီးသတင်းမျိုးလည်းကြားရပါတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့ဒါညီလာခံခမအတွင်းနဲ့အပြင်မှာဖြစ်နေတဲ့အခြေအနေတွေပေါ့ဆိုတော့ညီလာခံအတွင်းမှာကောသူတို့ဒီဘာတွေများပြောဆိုဆွေးနွေးကြမလဲဘယ်သူတွေကဘာတွေများပြောကြမလဲဗျဟ
ိုသူဒီနေ့ကတော့ဒီညီလာခံဖွင့်နေမှာဒီဒေါ်နယ်ထရမ့်ကိုလည်းစကားမပြောရင်လည်းသူ့ဇနီးဖြစ်တဲ့မယ်လာနီယာထရမ့်ကတော့ဟိုပြောကြပြောစကားပြောတဲ့အချိန်မှာပါမှာဖြစ်ပါတယ်ဒါမှမဟုတ်လည်းဒီ Republican Party ဒီညီလာခံအခုလုံးအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့တကယ်ဟိုတင်ရှားတဲ့တချို့လူတွေကဟိုကိုယ်လည်းစကားမပြောတာမျိုးဥပမာဟိုသူကလည်းချွေးမှုဖြစ်နေတဲ့ဒီဒီနယ်ကဒီကျောင်းကစ်ကိုယ်တိုင်တော့မှလည်းဒီညီလာခံမှာကိုယ်လည်းစကားမပြောဘူးဆိုတဲ့အားမျိုးရှိရဆိုတော့ဒီညီလာခံကတော့ဟိုဒီလိုတရားတော့အကွဲပြေးနေတယ်တော်တော်လေးအကျိန်းနဲ့တွေ့ရမယ်လားလားရှိပါ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာအခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းတူမီတာ30 40 48တို့အပြင်လိုင်းတူမီတာ50 kilohertz 5999နဲ့လိုင်းလံမီတာ190 kilohertz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ကြရမယ့်အထက်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှဖြစ်တယ်လို့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြမှာပါအပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော
့ဒီနေ့အစိုးရဘက်အချင်းချင်းအနေနဲ့ပေါ့လေဒီလေယာဉ်မီတင်းစည်းကံရမှုတွေကိုဖြေရှင်းတဲ့နေရာမှာ
ဒါကတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံကိုနားဆင်ကြပါမယ်ဒါအပြင်တုဒ္ဒဆုံးလွှင့်အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်။ပထမဆုံးတင်ပြပေးချင်တာကတော့ Support for Myanmar Suji Strong After 100 Days in Power အနာလွှဲပြောင်းရယူပြီးတဲ့နောက်ရက်ပေါင်း100ကြာမှာဒေါ်အောင်ဆန်းစုကြည်ပေါ်ထောက်ခံမှုတွေကအားကောင်းနေသေးပဲဆိုတဲ့ခေါင်းစဉ်နဲ့ RadioNZ.com Online စာမျက်နှာမှာ Grammy Actor ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ဒီဆိုရဟာနှစ်ပေါင်း90အတွင်းပထမဦးဆုံးတက်လာတဲ့ရက်သားအစိုးရဖြစ်ပါတယ်။ဆယ်စုနှစ်များစွာစီအုပ်ချုပ်ရေးအောက်မှာနေထိုင်ခဲ့ရပြီးပြီးခဲ့တဲ့နှစ်နိုဝင်ဘာလကကျင်းပတဲ့ရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရရှိပြီးတဲ့နောက်တက်လာတဲ့ရတ္တအစိုးရဟာတာမန်တော့မဟုတ်ပါဘူး။ဖွဲ့စည်းပုံအခြေခံဥပဒေအရသမရဖြစ်ခွင့်မရှိတဲ့နိုင်ငံတော်ရဲ့အကြံပေးပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကသမရရဲ့အထက်မှာရှိနေမယ်လို့ပြောပြီးတော့ဖွဲ့စည်းထားတဲ့အစိုးရဟာတမျိုးကျဖွဲ့စည်းထားတာတော့မဟုတ်ပါဘူးလို့ထောက်ပြထားပါတယ်။ရပောင်းတရားဖြတ်တန်းလာခဲ့ပြီးတဲ့နောက်မှာသူမအနေနဲ့အာဏာကိုဘလောက်ခံခံမှမှစုပ်ကင်ထားနိုင်နေပြီလဲဆိုတာကမြင်သာပါတယ်။နိုင်ငံရေးတက်ကြွအလှူရှားသူတချို့ကသူမရဲ့အုပ်ချုပ်တဲ့ပုံစံကအာဏာရှင်ဆန်နေရွေးချယ်ထားတဲ့အစိုးရအဖွဲ့ဝင်တွေဟာတင့်တင့်လျှောက်ပတ်တဲ့နိုင်ငံရေးအတွေ့အကြုံမရှိကြဘူးအစိုးရရဲ့လှုပ်ဆောင်နေပုံကနှီးကွေးတဲ့စသဖြင့်ဝေဖန်နေကြပေမဲ့နိုင်ငံတော်မှတော့သူမပေါ်ထောက်ခံနေမှုကအားကောင်းနေတော့မှာပဲဆိုပြီးတော့ရေးသားထားပါတယ်ပထမရပ်ပေါင်းတရားအတွင်းဒေါအောင်ဆန်းစုကြည်အတွက်အမှတ်ပေးစရာကတော့ရောထွေးနေပါတယ်စီးပွားရေးအပါဝင်တချို့ကဏ္ဍတွေမှာအခုချိန်ထိအရေးကြီးတဲ့မူဝါဒချမှတ်မှုတွေမလုပ်ရသေးဘူးဆိုပြီးတော့လည်းရေးသားထားပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အဓိကဦးစားပေးရည်ရွယ်ချက်ကတော့ဩဂုတ်လနှောင်းပိုင်းမှာကျင်းပဖို့စီစဉ်ထားတဲ့ငင်းကြမ်းရေးညီလာခံပဲဖြစ်တယ်လို့ဆိုပါတယ်။ရှေ့လမှာကျင်းပဖို့ရှိတဲ့ညီလာခံမှာတိုင်းရင်းသားလူနည်းစုတွေနဲ့တင်းမာမှုအရေးကိုကင်တွယ်ဖြေရှင်းနိုင်စွာရှိမရှိဆိုတာကဒေါအောင်ဆန်းစုကြည်အတွက်နောက်ထပ်ထူးခြားတဲ့စမ်းသပ်မှုတစ်ခုဖြစ်လိမ့်မယ်စသဖြင့်ရေးသားထားပါတယ်။အပြည့်စုံကို radioNZ.com မှာဖတ်ရှုနိုင်ပါတယ်။ဆက်လက်ပြီးတော့တင်ပြပေးကြတာကတော့ Bangkok Post သတင်းစာရဲ့အတွေ့အမြင်ကဏ္ဍမှာ Myanmar's peace process looks precariously poised မြန်မာနိုင်ငံရဲ့ညီညာရေးဖြစ်စဉ်ဟာမရည်မရအခြေအနေမှာပဲရှိနေသေးတယ်ဆိုပြီးတော့လာရီဂျေကင်းရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ NCA လို့ခေါ်တဲ့အမျိုးသားအပြည့်အဝသဘောတူညီချက်စာချုပ်မှာလက်မှတ်ရေးထိုးမှထားကြသေးတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ UNFC ကိုယ်စားလှယ်တွေနဲ့ဒေါအောင်ဆန်းစုကြည်တို့ရဲ့ဆွေးနွေးပွဲဟာလာမယ့်ဩဂုတ်လကုန်မှကျင်းပဖို့ရှိနေတဲ့27ရာစုပင်လုံညီလာခံအတွက်စီစဉ်တာဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်။နိုဝင်ဘာလရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရခဲ့ပြီးတဲ့နောက်ဧပြီလမှာအာဏာရလာတဲ့အစိုးရအတွက်ဦးစားပေးလှုပ်ဆောင်မှာကတော့ညီညာရေးနဲ့အမျိုးသားပြန်လည်ရင်ကြားစေရဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောတဲ့အကြောင်းလဲရေးသားထားပါတယ်။ဒေါ်စုရဲ့ညီညာရေးညှိနှိုင်းဆေးဆက်သူဒေါက်တာတင်မျိုးဝင်းဟာလာအနေနဲ့ကြာကလေးကတိုင်းရင်းသားခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့ဗားရီဆွေးနွေးကြမယ်ဆိုတဲ့အချက်တကိုသဘောတူညီချက်ရဖို့ကြိုးပမ်းနေခဲ့တာပါ။ဒါပေမဲ့မေမေရရဖြစ်ပေါ်တိုးတက်မှုမရသေးသလိုကျင်းပဖို့ရှိတဲ့တွစ်ဆုံဆွေးနွေးပွဲအတွက်ဘာမှကြိုတင်ပြင်ဆင်မှုတွေလည်းတည်တည်ချာချာချမှတ်နိုင်သေးတာမရှိဘူးလို့ထောက်ပြထားပါတယ်။အခုလစောစောပိုင်းတုန်းကနေပြည်တော်မှာ၄ရက်ကြာကျင်းပခဲ့တဲ့နိုင်ငံရေးဆွေးနွေးပွဲမှာချမှတ်နိုင်ခဲ့တဲ့မူပေါင်းတွေကလည်းအရင်ဆိုရလက်ထက် NCA သဘောတူညီချက်ကိုပြန်ပြီးတော့ရုပ်လုံးဖော်ထားတာပဲဖြစ်တယ်လို့ရေးသားထားပါတယ်။ညီလာခံတက်ဖို့အပြည့်ရလက်မှတ်ရေးထိုးထားပြီးသားအဖွဲ့တွေဘက်ကတည်ချာနေပေမဲ့လက်မှတ်ရေးထိုးမထားရသေးတဲ့လူတွေဘက်ကမတည်ကြသေးပဲရှိနေတယ်လို့ဆိုပါတယ်။ဒေါအောင်ဆန်းစုကြည်နဲ့သူမရဲ့ NLD ခေါင်းဆောင်ပိုင်းဟာအခုရက်ပိုင်းမှာစစ်တပ်ဘက်ကခေါင်းဆောင်ပိုင်းနဲ့လျှို့ဝှက်ဆွေးနွေးမှုတွေပြုလုပ်ခဲ့ကြပြီးတိုင်းရင်းသားခေါင်းဆောင်တွေကလည်းဒေါအောင်ဆန်းစုကြည်ရဲ့အမြင်ဘယ်လိုရှိသလဲဆိုတာကိုသိရင်နေတယ်ဆိုပြီးတော့ရေးသားထားပါတယ်။အပြည့်စုံကို ဘင်ကောက်ပို့စ်တရင်းစာမှာဖတ်ရှုနိုင်ပါလိမ့်ခင်ဗျာ
။ကိုပိုင်ပြတ်ထန်းခွင့်ရဖို့အတွက်လက်နဲ့ဆွဲကန်ပြီးတော်လိုင်းရေးလိုရတာဖြစ်တယ်လို့ဒိုင်ယန်နာလက်နက်ကင်ဖွဲ့တွေကပြောကြပါတယ်။ဒီတော့ကိုပိုင်ပြတ်ထန်းခွင့်ဆိုတာဘာကိုပြောတာပါလဲ။အနာဂတ်မြန်မာနိုင်ငံတော်ဒီဆောက်ရေးမှာအဲ့ဒီကိုပိုင်ပြတ်ထန်းခွင့်ဟာဘယ်လိုအခန်းကဏ္ဍကနေပါဝင်နေပါသလဲ။စသည်အားဖြင့်အခုလာမယ့်အင်္ဂါနေ့ညဒိုင်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာဒိုင်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါကိုတိုင်ပါဝင်ပြီးမဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာနယ်ပဲဖြစ်ဖြစ်အသံဖိုင်နယ်ပဲဖြစ်ဖြစ်ပို့ထားလို့ရပါတယ် VO ရဲ့ဖုန်းနံပါတ်က12392382555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
အင်္ဂါညဒိုင်ရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေဒီည9နာရီမတိုင်ခင် VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာအခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာဖို့အချိန်ရောက်ပါပြီမနက်ခင်းတိုင်းနားဆင်နေကြ American Indian အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါရခင်ဗျာ
ဒီနေ့ပြန်တင်ပြမယ့် idiom အသုံးကတော့
make a killing
ဖြစ်ပါလေစာလုံးပေါင်းက m a k e make ကတခုခုကိုပြုလုပ်တာ a ကတခု k i l l i n g killing က noun နာမ်အဖြစ်တတ်ချင်းလို့လုံးောက်အဓိပ္ပာယ်ရပြီမယ်လို့လေဒီနေရာမှာတော့ killing အဓိပ္ပာယ်ကအမျက်အများကြီးရလိုက်တာငွေအများကြီးဝင်လာတာကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့် make a killing လုံးောက်သေးပဲကငွေအများကြီးရလိုက်တာပေါ့။ idiom အသေးပဲကလည်းဆင်နူတယ်လို့ဆိုရမှာပါ။လူတူဦးဟာလောင်ကစားရမှာပဲဖြစ်ဖြစ်ရည်ရင်းမြုံနာမှုတစ်ခုခုကြောင့်ပဲဖြစ်ဖြစ် stock အယောင်းဝယ်တွေကြောင့်ပဲဖြစ်ဖြစ်တနည်းနည်းကြောင့်ငွေအတော်လေးရလိုက်တယ်။အမျက်မြင့်မြက်ကလေးရလိုက်တယ်။ကျမတို့မြန်မာဘန်စကားရဆိုရင်အပွားကြီးပွားလိုက်တယ်ဆိုရင်တော့make a killing ဆိုတဲ့ idiom ကိုရည်ညွှန်းသုံးလို့ရပါတယ်။ဒီသုံးချက်ပတ်သက်လို့ George Groopy ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The business tycoon made a killing in the gas exploration project.
အဲ့ဒီစီးပွားရေးလုပ်ငန်းရှင်ကြီးကတဘာဝတန်းဝေရှာဖွေစီမံကိန်းမှာအပွားကြီးပွားလိုက်တယ်လေလို့အထည်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
The business tycoon made a killing in the gas exploration project.
We အတော်လေးရလိုက်တယ်။အမျက်မြင့်မြက်ကလေးရလိုက်တယ်။အပွားကြီးပွားလိုက်တယ်ဆိုရင်ဘယ်လိုပြောမလဲ?
Make a killing.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒါကတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပါတော့မယ်။လေသမားတွေအနေနဲ့တင်းစီခံလေယာမြေတွေပြန်လည်ရရှိရေးအတွက်လှုပ်ဆောင်တဲ့နေရာမှာအစိုးရတဲ့အနေနဲ့အကူအညီဆောင်ရွက်ပေးဖို့ဆန္ဒတွေရှိနေပေမဲ့အုတ်ချုပ်ရေးရန်ရဲထဲမှာလူဟောင်းတွေရှိနေစေဖြစ်တဲ့အတွက်အခက်အခဲတွေရှိနေတော့မယ့်လို့တောင်သူလေသမားရေးဆောင်ရွက်သူတွေကပြောပါတယ်။တောင်သူလေသမားတွေရဲ့ဘဝမြင့်မားလာဖို့အတွက်အစိုးရရဲ့အကူအညီဆောင်ရွက်မှုတွေလည်းလိုအပ်ကြောင်းပြောကြပါတယ်။တောင်သူလေသမားတွေကြုံတွေ့နေရတဲ့အခက်အခဲတွေဖြေရှာဖို့တင်းစီခံလေယာမြေတွေပြန်ရရေးအတွက်ဇူလိုင်လ9ရက်နဲ့10ရက်နေ့တွေကမုံရွာမြို့မှာလေယာမြေညှိနှိုင်းဆွေးနွေးပွဲကိုကျင်းပခဲ့တဲ့ဦးစီးဦးဆောင်ပြီးတော့ကျင်းပခဲ့တဲ့စကိုင်းတိုင်းဒီစာကြီးတောင်သူလေသမားတမကဥက္ကဋ္ဌကိုဦးဆွေဝင်းကိုဆက်သွယ်မေးမြန်းပြီးတော့အခုတစ်ပတ်စီးပွားရေးခဏမှာကိုဇော်ဝင်းလည်းကတင်ပြထားပါတယ်ခင်ဗျာနားဆင်ပါ
ဟုတ်ကဲ့ကျွန်တော်တို့ဒီတိုင်းဒီတာကြီးတောင်းလို့လမ်းသမကအနေနဲ့ပေါ့လေကျေရွက်ချက်ပြမှာကျွန်တော်လုပ်ခဲ့တဲ့ဆွေးနွေးပွဲကတော့အဓိကကတော့ညီအားရေးဆွေးနွေးပွဲပေါ့ဗျာလက်ရှိမှာတော့ညီအားရေးလို့ဆိုလိုက်တာနဲ့ကျွန်တော်ဘာတွေလဲဆိုရင်တော့ဖွဲ့စည်းပြီးပြီးရနေပြီးတော့တင်းစည်းခံထားရတဲ့တင်းစည်းခံညီအားတွေအကြောင်းပဲကျွန်တော်တို့ဥတည်ပြီးတော့ဆွေးနွေးပြကြပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာအဲ့တော့စကိုင်းတိုင်းဒေသကြီးဟာလည်းဟိုဟိုဟာစိုက်ပျိုးရေးကိုစိုက်ပျိုးရေးကိုအဓိကထားတဲ့ဒေသတွေထဲမှာတစ်ခုပါတာပေါ့နော်အေယာဝတီတိုင်းတို့ဘာလို့လို့မျိုးပေါ့အဲ့တော့လွတ်တော်အမတ်တွေကိုယ်တိုင်လည်းတက်ပြီးတော့ဝင်ရောက်ဆွေးနွေးတာတွေရှိတယ်ဆိုတော့ဒီတင်းစည်းခံလယ်မြေတွေပြန်ရရေးကိစ္စဟာဘယ်လောက်ထိများထားမြောက်အောင်မြင်ခဲ့ပါသလဲခင်ဗျာ
ကျွန်တော်တို့ဘက်ကလုပ်တဲ့ဆွေးနွေးမှုကိုကျွန်တော်ပထမဆုံးပြောပါမယ်ဗျာ ကျွန်တော်တို့တောင်တွေမှာတမက်ကအနေနဲ့စကိုင်းတိုင်းတွင်းမှာရှိတဲ့သိန်းစည်းခံလေယာဉ်ကြီးအများဆုံးနေရာတွေကိုသွားရောက်ပြီးတော့ပေါ့လေအဲမှာဘယ်နေရာတွေလဲဆိုရင်တော့ခင်ဦးတို့ကျွန်တော်တို့ကန့်ဘလူးတို့တစဲတို့ပေါ့ဗျာ
ဟုတ်ကဲ့
သွားရောက်ပြီးတော့ဆောင်ရွက်တဲ့အခါမှာကျွန်တော်ဒီသူလွတ်တော်ကိုယ်စားလှယ်များဟာကျွန်တော်တို့ရဲ့ဆောင်ရွက်မှုရင်းနဲ့ပတ်သက်လို့သူတို့ကျွန်တော်နဲ့ပဲအတူလိုက်ပါဆောင်ရွက်ခဲ့ကြတာကိုတွေ့ရတဲ့အတွက်ကျွန်တော်တို့အောင်မြင်မှုတစ်ခုရရှိပါတယ်ဒါပေမဲ့ကျွန်တော်တို့လုပ်ကန်ရတဲ့နေရာမှာအခက်အခဲတစ်ခုကတော့ဒီနေ့အစိုးရဘက်အချင်းချင်းအနေနဲ့ပေါ့လေဒီလေယာဉ်မီတင်းကြီးခံရမှုတွေကိုဖြည့်ရှင်းတဲ့နေရာမှာအစိုးရတဲ့အနေနဲ့ဘယ်လိုပဲသူတို့ကိုဖြည့်ရှင်းပေးလို့တဲ့ဆန္ဒတွေရှိနေတော့လဲအဲချာချာတော့အကြောင်းအရာတွေဒီထက်အရေးကြီးတဲ့အကြောင်းအရာတွေငြိမ်းချမ်းရေးကိစ္စတွေလို့ပေါ့ဗျာနော
်အဲ့ဒ
ီလည်းရှိနေတာတကြောင်နော်တကအစိုးရတဲ့ဆိုပေမဲ့လည်းကျွန်တော်တို့အစိုးရကတိုင်တွယ်မောင်းနေမယ်ရန်နေရာကြီးရဲ့အစိပ်ပိုင်းတချို့ကအဟောင်းနေဖြစ်နေတဲ့ခါကျတော့ခက်ခဲလေးတော့နည်းနည်းတွေးရပါတယ်ဗျာ
အော်ကိုစဝင်းတို့လည်းကြားမှာပဲအခုဟိုတချို့ဒီအထူးသဖြင့်မန္တလေးတိုင်းထဲမှာဆိုလို့ရှိရင်မန္တလေးတိုင်းဒေသကြီးအစိုးရကဥဆောင်ပြီးတော့လက်မြေသိမ်းခံထားတဲ့ဒီစစ်မှန်တဲ့တောင်သူလယ်သမားတွေလက်ထဲကိုလေယာဉ်မီပြန်အပ်တဲ့အခမ်းအနားတွေပါတယ်သူတို့လုပ်ပြီးတော့အသေးချာပြန်အပ်တာတွေပါတယ်သူတို့လုပ်နေကြတယ်ဆိုတော့အခုစကိုင်းတိုင်းထဲမှာကောအဲ့လိုမျိုးဖြစ်နိုင်ခြေအလားအလာရှိပါသလားအခုလိုမျိုးညီလာခံလှုပ်လိုက်တဲ့အတွက်ဘလောက်များအကျိုးတူးတွေများထွက်ပေါ်လာပါသလဲ
ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ကတော့ကိုယ်ကတိုင်းဒေသကြီးအစိုးရဝန်ကြီးချုပ်ကလည်းအရင်တော့ဒီလေယာဉ်မီရေးမှာကိုယ်တိုင်ပါဝင်ဆောင်ရွက်ခဲ့တဲ့ပုဂ္ဂိုလ်တူဆိုတော့အဲဒီလေယာဉ်မီပြန်ရရေးနဲ့ပတ်သက်လို့အကောင်းဆုံးအခြေအနေတစ်ခုဖြစ်အောင်ဆောင်ရွက်ပေးလိမ့်မယ်လို့မျှော်လင့်ပါတယ်ဒါပေမဲ့တစ်ခုရှိတာကပေါ့နော်ဒီနေ့လက်တွေ့ဖြစ်နေတဲ့အနေအထားလေးတစ်ခုမှာတော့ကျွန်တော်တို့မျှော်လင့်သလောက်တော့ဖြင့်ဖြစ်မလာသေးတာကိုတွေ့နေရတဲ့အတွက်အခုကျွန်တော်တို့လည်းဒီလိုမှတွေ့ရတာဒီတွင်ထဲမှာတွေ့ရတာတွေပေါ့နော်ခြားဒေသတွေမှာမျိုးတည်အဲနောက်ဒုသမရတော့ပေါ့နော်ဒီအမေပြန်ပြည့်အပ်တဲ့ပွဲကြီးလုပ်နေတာဒီတွေ့ရတော့ကျွန်တော်လည်းမျောလင်းတော့မျောလင်းပါတယ်ကြာဒါပေမဲ့ကျွန်တော်တို့မျောလင်းတလောက်တော့လက်ရှိအခြေအနေမှာတော့ဖြစ်မလာသေးတဲ့အတွက်တောင်သူလယ်သမားတွေအနေနဲ့လည်းနည်းနည်းအားမလိုအားမရတော့ဖြစ်နေတာပေါ့ဗျာ
ဟုတ်ကဲ့တောင်သူလယ်သမားတွေအတွက်ကတော့ဒီသိမ်းဆည်းခံထားရတဲ့လက်မြေတွေပြန်ရရေးဩသိမ်းရေးဟာကဏ္ဍတစ်ခုဖြစ်တယ်လို့တခြားဒီလက်ရှိမှာပုံမှန်လဲဆိုင်နေတဲ့တောင်သူတွေအနေနဲ့လည်းလိုအပ်ချက်တွေအခက်အခဲတွေရှိနေတာပဲလေဆိုတော့ကိုဆွေဝင်းတို့လိုဟိုပေါ့တောင်သူလယ်သမားတမကအနေနဲ့ကတော့ပိုတိမှာပေါ့ဆိုတော့တောင်သူတွေကနေ့ရင်ဆိုင်နေရတဲ့အခက်အခဲပြဿနာတွေဟာအကြီးဆုံးပြဿနာတွေဟာဘာတွေများဖြစ်မလဲ
ဟုတ်ကဲ့ဒီတိုင်းတိုင်းဒီတာကြီးအနေနဲ့ကြီးမားဆုံးပြဿနာကတော့ဒီသိမ်းဆည်းခံလေယာဉ်မီဖြည့်ရှင်းပေးရေးကနံပါတ်1အကြီးဆုံးပေါ့ဗျာအဲ့လိုပဲတခြားမှာလည်းပဲကျွန်တော်တို့တောင်သူမတ်ကအနေနဲ့ဟိုရည်ရွယ်ချက်တွေရှိတာကတော့အဲတောင်ငယ်မားတွေရဲ့ဘဝဖွံ့ဖြိုးတိုးတက်ဖို့ဆိုတာနဲ့ပတ်သက်လို့ပေါ့နော်ဒီနေ့မြန်မာနိုင်ငံကိုကျွန်တော်တို့ဖွံ့ဖြိုးတိုးတက်လာအောင်ဆောင်ရွက်မယ်ဆိုလို့ရှိရင်ဒီတောင်ငယ်မားတွေရဲ့ကံလာမဖြစ်မနေစဉ်းစားမယ့်ကံလာတစ်ခုလို့ကျွန်တော်မြင်ပါတယ်အဲဒိုင်းနာလက်နဲ့ကံဒီနဲ့အလားဖြစ်ပေါ်နေတဲ့ပဋိပက္ခတွေဒါတွေချုပ်ငင်းသွားဖို့အရေးကြီးလိုအပ်တယ်လို့ပေါ့လေကျွန်တော်တိုင်းပြည်လူကြီးရဲ့82ရာနှုန်းကျော်ကန်ရှိတဲ့ကျွန်တော်ကြီးလက်နေပြည်သူတော်မူလေသမားတွေရဲ့ဘဝကိုမြန်မာတုတ္တလာအောင်ဆောင်ရွက်နိုင်ဖို့ဟာဒါတွေလုပ်ပြီးဖို့လိုအပ်တယ်လေဒါတွေကိုလည်းအဓိကအချက်အနေနဲ့ကိုလက်ရှိဆိုအနေနဲ့စဉ်းစားပေးဖို့လိုအပ်ပါမယ်အဲ့ဒီထဲမှာနံပါတ်1ခုကြုံတွေ့နေရတဲ့ကျွန်တော်တို့လေယာဉ်မီတင်းစည်းခံရမှုနဲ့ပတ်သက်လို့ဖြည့်ရှင်းပေးဖို့ကအရေးကြီးလိုအပ်တာဖြစ်တယ်လို့ကျွန်တော်တို့တောင်ကြီးသမားများဘဝတိုးတက်ဖို့ဆိုလို့ရှိရင်ကုလရာဆက်ကြီးနဲ့ပတ်သက်လို့ဆက်ကြီးစီတီလုံလုံလောလောနဲ့အချိန်မီထားထုတ်ပေးနိုင်ဖို့ပေါ့နော်နောက်တကလေရသုံးလိုအပ်ချက်ဖြစ်တဲ့ပစ္စည်းတွေပေါ့နော်တမ်းမီဩဇာဘုဒ္ဓစီစားရှိတာတွေလည်းပဲဟိုအည်တွေးပြီးွားတဲ့မန်ကန်နဲ့သုံးဆောင်ပစ္စည်းတွေဖြစ်ဖို့ဆိုရနေလည်းကြီးကြပ်ဆောင်ပေးဖို့လိုအပ်မယ်လို့ထင်ပါတယ်ဒါပြင်ကျွန်တော်ဒေတာနဲ့ပေါ့လေဒေတာရာဒီဥတုနဲ့ကန့်ညီတဲ့မျိုးကောင်းမျိုးသားနေပေါ့လေဓာမျိုးတွေကိုတောင်သူလယ်မားတွေအတွက်ပံ့ပိုးပေးနိုင်ဖို့ကိုလည်းကျွန်တော်တို့တောင်သူလယ်မားတမကအနေနဲ့တက်ဆင်ရာသုတော်ကိုလည်းများဒေတာဆင်ရာအစိုးရအဖွဲ့များပေါ့လေဌာနဆင်ရာများနဲ့ကျွန်တော်တို့ပြည်စုံပြီးတော့ညီနဲ့ဆောင်ရွက်ဖို့အစီအစဉ်တွေလည်းရှိပါတယ်ဒါတွေကလည်းတကယ်လည်းလိုအပ်မယ်လို့ထင်ပါတယ်ဗျ
အိုအနေဒီအစိုးရအနေနဲ့ပေါ့နော်လက်ရှိမှာတော့အစိုးရဖြစ်သွားပြီပေါ့အစိုးရမဖြစ်ခင်ကတည်းကရွက်ောက်ပွဲကာလမှာတည်းကသူတို့ကဒီစီးပွားရေးရည်မှန်းချက်တွေနဲ့ပတ်သက်ပြီးတော့သူတို့ချမှတ်ခဲ့တဲ့အထက်မှာအဓိကမှန်းနိုင်ကြီး၅ခုချပြီးလှုပ်ဆောင်သွားမယ်လို့ပြောတဲ့အထက်မှာလေယာဉ်မြေပြုပြင်ပြောင်းလဲရေးကိစ္စဟာသူတို့ကနံပါတ်1အရေးအကြီးဆုံးအဆင့်လောက်မှာထားခဲ့တယ်ပေါ့နော်ဆိုတော့
ဒီကိစ္စကိုသူတို့အနေနဲ့တိတ်ပြီးတော့ဖိဖိစီစီမလုံနိုင်သေးဘူးလို့ယူဆသလားသူတို့ဒီဟိုဟာဦးစားပေးလုပ်မယ်လို့ပြောထားတော့ပြောထားတာပဲဒါပေမဲ့အချိန်ဟိုဟာပေါ့အချိန်ကလည်းဘယ်တော့မှမကြအရက်တရာပဲရှိသေးတယ်ပေါ့လေဆိုတော့အဲ့ဒါကြောင့်မို့များသူတို့ဒီကိစ္စတွေကိုဘက်ကိုလှည့်ပြီးတော့ဦးစားပေးမလုံနိုင်သေးတာများလားဘယ်လိုများထင်မြင်မိပါသလဲ
ဟုတ်ကဲ့ကျွန်တော်အနေနဲ့ကတော့ဒါကျွန်တော်ရဲ့ယူဆပါတော့ဆိုရတာအချိန်ကာလပိုင်းအဖြစ်လဲလူနေတဲ့အတိုင်းအတာတစ်ခုချင်းမှာဒီတပီလိုရမဲ့လုပ်ငန်းတွေကလည်းများနေရဲ့လို့ကျွန်တော်ဒီလိုမြင်နေကြဒါပေမဲ့လို့ဒီတပီလိုရမဲ့လုပ်ငန်းတွေဆိုရအထဲမှာကျွန်တော်တောင်ကြီးသမားတွေရဲ့ကဏ္ဍကလည်းဟိုအရေးကြီးတဲ့လုပ်ငန်းတစ်ခုဖြစ်တယ်ဆိုတော့ဆိုရလဲဒါနားလည်ပြီးဖြစ်မှာပါဒါပေမဲ့လို့အခုလက်ရှိအနေအထားရမဲပေးရွေးချယ်လိုက်တဲ့ဒီလူတွေကငါတို့ဆိုရတက်လာပြီဆိုရင်တော့ဖြင့်ငါတို့တွေနင့်နာနေတာကိုအဲလေဦးဆုံးလုတ်ပေးလိမ့်မယ်လို့မျှော်လင့်ကြတာပေါ့ဗျာနော်အဲ့လိုမျှော်လင့်တဲ့အချိန်မှာကျွန်တော်တို့ခုလက်တွေ့လုတ်ကင်ဆောင်ရွက်နေတဲ့အတိုင်းအတာကိုပြန်ကြည့်တဲ့အခါကျတော့လေသမားတွေရဲ့မျှော်လင့်ချက်တွေနဲ့ဟိုဒီဝကန့်ညီအောင်မလုံနိုင်သေးစေတာမူလေသမားတွေရဲ့စန္ဒခုဖြည့်ရှင်းတင်တာလေးတွေကိုလေဦးဆုံးဖြည့်ရှင်းပေးဖို့တော့လိုအပ်ပါတယ်အဲ့ဒီအတိုင်းအတာမှာတော့ကျွန်တော်စကန်တိုင်းအရာဆိုတော့ကျွန်တော်ပြောခဲ့သလိုပါပဲဝင်းယူကကိုယ်တိုင်လည်းပဲဥဆောင်လုပ်ခဲ့တယ်လေသမားကြီးကိုလုံးလင်းမယ်လို့တော့ပြောလင်းတယ်ဒါပေမဲ့ဒီနေ့တိုင်းတာထီတော့ကျွန်တော်တို့အားရလောက်တဲ့အနေထားတော့မရှိသေးဘူးလို့ဒါကျွန်တော်ဒီလိုပဲသုံးသပ်မိပါတယ
်ကုဇော်ဝင်းလိုက်စီစဉ်တက်ချက်တဲ့အပတ်စဉ်စီဝါရေးကဏ္ဍကိုကြားခဲ့ရတာဖြစ်ပါတယ်ခုတော့တူတာစုံလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပါမယ် graphic design ပညာရှင်ကုမျိုးကသူ့ရဲ့လုပ်ငန်းခွင်အတွေ့အကြုံနဲ့တင်ကြားခဲ့ရတဲ့အခြေအနေတွေကိုတင်ပြထားပါတယ်ကုအောင်ကဆက်တွေ့မိမြန်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျ
school design အတူအအဓိကကတော့ဒီပကြီးဘာသာရဲ့တွေရဲ့တပ်ပုံတွေရဲ့ဟိုအထူးသဖြင့်ဒီပကြီး art နဲ့ပတ်သက်တဲ့အစားတွေအကုန်လုံးပေါ့နော်ဒီပပူးရဲ့ key ရောနောက်တော့တခြား generic symbol ပကြီး design line တွေတန်းအကုန်ဆွဲစုံပေါ့နော်ဆွဲစုံပေါ့သူအဲ့လိုတော့ဟိုတက်ခဲ့တယ်ပေါ့နော်အကြောင်းကပြီးတော့မှအဲ့ကြောင်တကြောင်မှရှိသေးတာ
ဟိုကိုမျိုးကဒီ graphic နဲ့ပတ်သက်ပြီးတော့အခုအလုပ်လုပ်နေတာပေါ့လေဆိုတော့အခါကျတော့ကိုမျိုးကဒီအကြောင်းမှာစတဲ့တုန်းကရောဒီ graphic ဘာသာရက်ကိုဘာကြောင့်ရွေးခဲ့ရလဲခင်ဗျအ
မှန်တကယ်ကစတဲ့တုန်းကတော့ဒီအကြောင်းတက်တာပေါ့နော်ဒီ fashion graphic design line ကိုလမ်းမူတည်ရခြင်းမရှိဘူးဘာလို့ဆိုတော့တော့ဒီအစင်းအနီရောရဲ့အခြေအနေရဲ့နောက်တော့ကိုရောက်တဲ့နေရာဒေသအခြေအနေရဲ့အကြည့်လိုက်တော့ပြီးွားရေးတွေကဟိုဟိုအခြေအနေတွေမျိုးဖြစ်နေဆိုတော့နှစ်နှစ်လောက်တက်ပြီးတော့ချိန်မှာကောင်ဆယ်လာကသူကအကြံဉာဏ်ပေးတယ်လေဆိုတော့အမှသူကဒီဟာကိုတနည်းစိတ်ဝင်စားရဆိုလို့ရှိရင် fashion engineering design line ကိုကြောင်းကြည့်ပါလားပြီးတော့အဲဟိုကိုမျိုးကလည်းငယ်ငယ်ကအဖေစာပုံတွေတိုင်းမှာလည်း design နဲ့ပတ်သက်ပြီးကြည့်ပြီးဆိုတော့ graphic design နဲ့စိတ်ဝင်စားသွားတာလည်းပါတော့ပေါ့နော်
โอเคสรุปดิกราฟิกดีไซน์ကိုဒါဟိုးတုံးကလည်းပဲဒါကိုကနည်းနည်းတိမိတွေးမိရှိတဲ့အခါကျတော့ဟိုចောင်းမှာတကယ်တမ်းဟိုဟိုတက်ပြီးတော့လေ့လာတဲ့အခါကျတော့ပို့ပြီးတော့အထောက်အကူဖြစ်လာ
ဟောအများကြီးဖြစ်သွားတယ်အများကြီးဆိုတော့ကိုမတိတဲ့ဟို line တွေအများကြီးထွက်လာတာပေါ့ရင်တော့ကိုပြီကိုရွာနေဒီဟိုရောက်လာတဲ့အချိန်မှာတော့ graphic design ဆိုတော့တမျိုးပဲရှိတယ်သူထင်တာဟုတ်ဒီရောက်တော့ graphic design တွေအများကြီးဖြစ်နေတယ်အများကြီးတော့အဲ့ကိုမျိုးဟိုလာနည်းနည်းလောက်တက်ပြီဟိုကျောင်းက၄နှစ်တက်မှာဆိုတော့နောက်ထပ်၄နှစ်ကြာသေးရပေါ့နော်ဆိုတော့အဲ့ဒီအချိန်မှာဘာသာရပ်တူးယူလိုက်တဲ့အဲမှာသူကပါပါလာဆိုဖက်ရှင်အင်ဂျင်ဒီဇိုင်းလိုင်းအဲမှာဖက်ရှင်ဂရက်ဖစ်ဒီဇိုင်းနောက်တော့ဖက်ရှင်အဲ့ဒီနည်းပတ်သက်တဲ့ဟိုဟာပေါ့ဂျူရီဖက်ရှင်နဲ့ပတ်သက်တာဒီဒီများသောအဲ့ဒီလက်ဝဲရဏနဲ့ပတ်သက်တဲ့ဟာတွေကိုလက်ပစ္စည်းလုပ်တာအဲ့ဒါတွေကအကုန်ရောပါလာပါလာဆိုတော့ graphic line เนี่ยအများကြီးကိုကွဲထွက်သွားတယ်ကိုလက်နဲ့ရေးတဲ့ graphic design line ကွန်ပျူတာရေးတဲ့ graphic design line ဆိုတော့အမြဲဆုံးထွက်လာတာပေါ့နော်ဆိုတော့အဲ့ဒါကြီးကတကယ်ကိုကောင်းတဲ့ဟိုလိုရွေးလိုက်တာလမ်းရွေးလိုက်တာမှန်တယ်လို့ပြောရမှာပေါ့လေဆိုတော့ကွန်ပျူတာအဲ့ဒီကြားထဲမှာပဲအကုန်လုံးကကနနာတိသွားတော့ဟောလို့ငါတို့တွေအမြင်ချင်းချင်းလေးနဲ့မနေခဲ့တဲ့ graphic design ဆိုတာဒီအပြင်ရောက်တော့ graphic design เนี่ยအမျိုးဆုံးတွေကွဲထွက်လာတာဟာကြီးကကိုလည်းထိတွေ့လဲရပါတော့
ဟုတ်ကဲ့ကိုမျိုးလေးလာခဲ့တဲ့ graphic design အကြောင်းကိုနည်းနည်းရှင်းပြပါလ
ားလေးလာခဲ့တဲ့ graphic design ကပထမဆုံးအဲ့ဒီခေတ်ကကိုမျိုးကျောင်းတက်တဲ့အချိန်မှာတော့ဒီ digital line တွေကပေါ်ပေါ်သေးတဲ့အချိန်ပေါ့နော်ပေါ်ပေါ်သေးတဲ့အချိန်ဆိုတော့သူတို့ကဒီဟို computer နဲ့ canvas နဲ့ရေးရတယ်အဲ့ဒီ computer လေးတွေမှာ mini table အဲ့ဒါရေးဖဲအဲ့ဒီပုံမှန်ပြရရေးတဲ့အနေတိုင်းပေါ့လေအဲ့ဒီခေတ်တွေဒါပေမဲ့အဲ့ဒီမှာသူကပါတယ် chef နဲ့လာဆိုတော့သူ graphic ဆိုတဲ့သဘောကိုသူက ဟိုအများကြီးပေါ့နော် definition ထုတ်တော့ကစားတော့လွယ်လင်းတခုသူပြောမှဆိုလို့ရှိရင်တော့ဒီ main graphic line တခုကြီးကြီးလောက်မှဆိုလို့ရှိရင်ဟိုအနည်းဝေးအကွာဝေး user perspective အဲ့ဒီဟာကြီးအယူဆရအကုန်လုံးကထည့်ပြီးတော့စဉ်းစားပြရတဲ့ဆိုတဲ့ idea ရဲ့နောက်ပြီးတော့ဒီ PC control PC ပဲဖြစ်စီဒီ CY လုပ်ငန်းနိုင်ငံရေးလုပ်ငန်းဒီ political sign board တခုခုဒီ design လေးလိုက်အဲ့ဒီ design ပေါ်အခြေခံပြီးတော့ကိုကဟို blue balance ကိုအယောင် balance ထားတယ်အဲ့တော့စလုံးနဲ့ပုံနဲ့အတွဲမဲ့ balance ရှိထားတယ်အဲ့ဒီဟာတွေပါအများကြီးကိုကကနနလေးကွဲထွက်လာတာဘာမှမပြီးမှကိုတီးခဲ့တက်ခဲ့တော့မှဆိုတဲ့ဟာတွေကနေဘာမှမဆိုင်ဘူးဖြစ်သွားတာလေ
ကိုမျိုးကဒီအင်ဂျီတွေအပေါ်မှာရေးတဲ့ဒီပုံတွေစာသားတွေအတွက်ဒီ fashion design ကိုလေ့လာခဲ့တာပေါ့လေဆိုတဲ့အခါကျတော့ဒီလိုလေ့လာပြီးတဲ့နောက်မှာဒီလုပ်ငန်းကွန်ရက်အတွက်ကအဆင်ပြေရလားခင်ဗျာ
အဆင်ပြေတယ်အဆင်အများကြီးပြေတယ်ဘာလို့အဆင်အများကြီးလဲဆိုတော့အကြောင်းမှတက်ခဲ့တော့ကစာတွေးကအများဆုံးရယ်နောက်တော့လက်တွေးကလည်းနည်းနည်းပေါ့နော်သူတို့ဟိုနည်းနည်းဟိုဒီဟိုဟာဘာလက်တွေးလုပ်တဲ့အခါလောက်ခံနေတယ်မှာစာသင်ခန်းထဲမှာလောက်ရတဲ့အတွေ့အကြုံလေးနည်းနည်းတလောက်ပဲရတာတကယ်ကဲအကြောင်းလည်းပြီးရောပွဲရတော့96နဲ့96ခုနှစ်ရည်ပွဲရပြီးတဲ့နောက်ပိုင်းလုပ်ငန်းဝင်လည်းစဝင်ရောစဝင်တော့မှကိုကတော့အတွေ့အကြုံရှိတဲ့ဟာတွေဟို size လေးလာတာပေါ့နော်လေးလာတော့မှစပဲလက်နဲ့ရည်တဲ့ဟုတ်ကောအင်ဂျီဒီဇိုင်းနာအရင်ရောက်တယ်ရောက်ရင်လည်းအဲ့မှာကျောင်းနဲ့ပတ်သက်တာတစ်နှစ်လောက်လုပ်ပြီးတော့ကျောင်းနဲ့ပတ်သက်တာတွေဘယ်လိုများငါကြီးပြေအောင်လည်းမသိဘူးဆိုတော့ရှာရင်းရှာရင်းနဲ့တူပရမကုန်အဲ့ company ပြီးတော့ဒုတိယ company မှာဝင်လဲဝင်ရောသူကကလေးအင်ဂျီဒီဇိုင်းနိုင်ကနေအရွယ်အလက်အချိန်အဲ့ဒီပတ်ဒီရောက်သွားရောက်တော့အဲ့မှာကွန်ပျူတာရဲ့နောက်ပြီးတော့ဟိုဘယ်လိုများတော့ဖြစ်ဒီဟိုပါဘောနော်ဒီကွန်ပျူတာ technology တွေပေါ်လာတာပေါ့လေ digital line အဲ့ digital line ပေါ်ပြီးတော့အဲ့ digital line အပြင်မှာသူကတခြားခုနပြောတဲ့ဒီအဲ့ဟိုဟာပေါ့ software or pay လုပ်တဲ့ဟာဒီ indie design ကိုကြည့်ပြီး india ဒီကလေး india ပါပုံစံမျိုး network ဖြစ်လဲဆိုတော့နောက်တော့အဲ့မှာကျတော့မှဟောကျောင်းမှာတင်ခဲ့တာရတာတွေပါအဲ့မှာပို့ပြီးလက်တွေ့ကိုအသုံးချပြသွားတာပေါ့နော
်ကိုမျိုးတို့ကျောင်းစတဲ့တုန်းကတော့ဒါဟိုတိတ်ပြီးတော့ computerize လုပ်ပြီးတော့သင်ခဲ့ရတာမဟုတ်ဘူးနောက်ပိုင်းကျတော့ဤပညာတွေထွန်းကားလာတဲ့ computer တွေနဲ့ပုံဆွဲတာတို့ကိုဒီဇိုင်းဆွဲတာတွေပါလေလှလာတဲ့အခါကျတော့အဲ့လိုအခုပြောင်းကာလမှာရောအခက်အခဲတွေပါလေရှိခဲ့လား
ပထမတော့အခက်အခဲကတော့ရှိတယ်ရှိတော့တခုတော့တစ်ပတ်ကလည်းပါကောင်းသွားလဲဆိုတော့ဒီအော်တိုမေဟိုခစ်ကိုမရောက်ခင်ချိန်မှာကိုကမန်နျူရယ်ခစ်ကိုပြီးလိုက်တဲ့ခါကျတော့အဲ့မန်နျူရယ်ခစ်ကအားသာချက်ကအများကြီးပါဆိုတော့ဟိုကိုမျိုးတက်ခဲ့တဲ့ကြောင်းမှာကျတော့ဒီတက်ပုံနေတာတက်ကုန် UI တင်ရဆိုတော့အဖြူမဲဆိုလို့ရှိရင်လည်းအဲဒီကာကမီကယ်စီသတ်ပြီးတော့အဟိုဒီအမောင်ကန်းတိုင်းမှာကိုကကူးကစီရတယ်ရေလေးတွေနဲ့စီပါလေးစီရစ်သိစီအိတ်စီသတ်ရပြန်ရတယ်တက်တယ်ပေါ့နော်နောက်ပြီးတော့ဒီကာလာဆိုလို့ရှိရင်လည်းဖလင်း negative တွေမှာ CMYK တွေကိုမျိုးမျိုးခွဲပြီးတော့ပြုလို့ကိုကအမောင်ကန်းတိုင်းမှာပြုလို့အဲ့ဒီຢာတွေတက်ပါအခု digital line back ရောက်လာတဲ့အခါကျတော့အဲ့ဒီဖလင်းခစ်တွေလို့ဘယ်လိုပြောကူးကစီရတဲ့ခစ်ကမဟုတ်တော့လုံးဝအမောင်ကန်းတွေကိုဝင်ရမလို့ကြတော့ဆိုတော့ဖြစ်သွားတဲ့ခါကျတော့အဲ့ဒီရဲ့အားသာချက်နဲ့ဒီဘက်ကို line ပြည့်ချက်ပါကျတော့ကွန်ပျူတာကျတော့အာဒါငါကတော့ဟိုဒီ software တစ်ခု operate လုပ်တဲ့အချိန်အဆင်ပြေတာပဲဆိုတဲ့ဟာနဲ့ခုနပြောတဲ့လက်တွေ့မှာကိုရေးခဲ့တဲ့ဟိုဘာမလဲလက်နဲ့ဖန်တီးခဲ့တဲ့အတွေးတွေနဲ့ဆိုတော့အများကြီးဟိုအရှိကိုရောက်သွားတယ်ရောက်သွားတော့သူကမှားရနေပြန်ဖြတ်လို့ရတာဟိုအန်တခုလုပ်ခဲ့ပြီတော်တော်များများတော့ဖြစ်တယ်ဆိုတော့ဟိုတော်တော်လေးဟိုတော့ဟိုဘယ်လိုလဲတီမီကောင်းလေးပါကျတော့လက်တွေ့မှာလက်နဲ့အသုံးပြုခဲ့တဲ့အဲ့အတွေ့အကြုံတွေပါနေတဲ့ဟိုကိုကကြုံခဲ့တဲ့ခက်ဖြစ်တဲ့ခါကျတော့ဟိုအများကြီးအားသာပြီးတော့ကူပေါင်းမှုရတာပေါ့နော်ဆိုတော့ကွန်ပျူတာလည်းပါအခက်ခဲဆိုတော့ဟိုပထမတစ်ချက်ကတော့ software ကိုကိုကတော့နည်းနည်းမြေဆန်းခံပြီးတည်အောင်တော့အရင်ဆုံးတော့နည်းနည်းတော့တစ်လနှစ်လတန်ပြီးတော့ကိုကတော့ဟိုနည်းနည်းချိန်ညောင်းတော့အရင်လေ့လာကြည့်ရတာပေါ့လေတော့ပြီးသွားတော့သူ့လမ်းကြောင်းပေါ်ရောက်တော့အလုပ်ကနေပဲကိုပြန်တင်သွားပါအလုပ်လုပ်ရင်းနဲ့တင်သွားအလုပ်နဲ့တင်သွားနေအဲ့လိုပဲကျွန်တော်ကဘယ်လိုဒီကွန်ပျူတာနိုင်တော့ကိုယ်ကနည်းနည်းနည်းနည်းဖြစ်လာတာ
အားတော့ကျောင်းစီစဉ်တက်ဆက်တဲ့တုဒ္ဒဆုံလွင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
မင်္ဂလေးတွေကိုပညာသင်ကြားပေးတာဟာဆင်းရဲမွဲတေမှုပပျောက်ရင်းနဲ့ဒန်းတို့ညီမျှမှုရရှိရေးအတွက်အကောင်းဆုံးနည်းလမ်းတစ်ခုဖြစ်သလိုရေရှည်စီးပွားဖွံ့ဖြိုးတိုးတက်ဖို့အခြေခံအုတ်မြစ်လည်းဖြစ်ပါတယ်။မင်္ဂလေးတယောက်နှစ်စဉ်ပညာသင်ကြားတက်မြောက်လိုက်ခြင်းဖြင့်သူ့အနာဂတ်ဝင်ငွေဆရာခိုင်နှုန်းပိုတိုးသွားစေမယ့်အလားအလာရရှိသွားပါတယ်။သ ဒီနေ့ကတော့ဒီအစိုးရသိပ္ပံစီစဉ်တွေကိုတနေ့ကိုချောက်ချိန်ထုတ်လွှင့်ပေးနေပါတယ်။သူဝင်ငွေရဲ့90ရာခိုင်နှုန်းကိုမိသားစုနဲ့တမကလူမှုအတိုင်းဝိုင်းနဲ့ပါမျှဝေသုံးဆွဲမဲ့အလားအလာရှိတာကြောင့်သူ့ဘေးပတ်ဝန်းကျင်ကလူတိုင်းအတွက်အကျိုးများစေမှာပါ။ပညာတတ်ဖြစ်လာတဲ့အမျိုးသမီးတွေဟာအပြောင်းအလဲတွေဖြစ်ထွန်းစေမဲ့အင်အားတရဖြစ်လာကြတယ်လို့ USAID American နိုင်ငံကဖွံ့ဖြိုးမှုအေဂျင်စီကဂျာမတန်းလူညီများရေးနဲ့အမျိုးသမီးဖွံ့ဖြိုးတိုးတက်ရေးဌာနအကြီးအကဲအရာရှိဆူဇန်မက်ကန်ကပြောပါရယ်။ ဒါပေမဲ့ကဘာတဝမ်းကအကြောင်းနေရာမဲ့မင်္ဂလေးပေါင်း60နှစ်တန်းလောက်ကပညာသင်ကြားနိုင်ခြင်းမရှိကြပါဘူး။မကြာခဏဆိုသလိုပဲမင်္ဂလေးတွေဘေးဖယ်ခံထားကြရတယ်လို့သူတို့ကိုတံပိုးလဲမထားကြပါဘူး။တာယောက်ကြားလေးတွေကိုကြောင်းပို့ပြီးတော့အိမ်ရဲ့ဝင်ငွေရှာသူတွေဖြစ်လာကြချိန်မှာသမီးမင်္ဂလေးတွေကိုတော့အိမ်အလုပ်တွေလုပ်ဖို့ရေခက်ကလေးထိန်တွေဖြစ်တာခိုင်းကြတာပါ။တာယောက်ကြားလေးတွေကတော့လူမှု ို့အမျိုးသားလူကြီးလူငယ်တွေနဲ့အတူအာရုံစိုက်ပြီးတော့လောက်ကန်ရမှာပါ။ဒါပေမဲ့ USAID ရဲ့အဓိကရည်တည်ချက်ကတော့ဆင်းရဲမွဲတေမှုပပျောက်ပြီးခိုင်မာအားကောင်းတဲ့ဒီမိုကရေစီစနစ်ကျင့်သုံးတဲ့လူမှုအတိုင်းအဝိုင်းတစ်ခုကိုပညာတတ်နိုင်ငံလူနိုင်ငံသားတွေနဲ့တည်ထောင်နိုင်မှုအတွက်အမျိုးသမီးတွေဖွံ့ဖြိုးတိုးတက်အောင်လုပ်ပေးဖို့ဖြစ်ပါတယ်။ဒီအချက်တွေကတော့အမေရိကန်အစိုးရရဲ့နိုင်ငံခြားရေးမူဝါဒမှာဂျာမန်တန်းတူညီမရင်းနဲ့အမျိုးသမီးနဲ့မိန်းကလေးတွေရဲ့အခွင့်အရေးတိုးမြင့်ပေးဖို့ဦးစားပေးနေရတဲ့အကြောင်းရင်းတစ်ချို့ဖြစ်ပါတယ်။ပဋိပက္ခတွေနဲ့မတိမငြိမ်ဖြစ်နေတဲ့ဒေသတွေမှာနေထိုင်သူတွေအပါအဝင်မိန်းကလေးအလုံးအခြေခံပညာသင်ကြားနိုင်အောင်အမေရိကန်အစိုးရကကူညီနေပါတယ်။အနာဂတ်မှာဆက်လက်ပညာသင်ကြားအောင်မြင်ဖို့အခြေခံအချက်ဖြစ်တဲ့စာရေးစာဖတ်တန်းအောင်အမေရိကန်အစိုးရရဲ့စာဖတ်ရေးအစီအစဉ်ကလှုံ့ဆော်ပေးနေတာပါ။ဒါရမကမင်္ဂလေးတွေပုံမကောင်းမွန်တဲ့အလုပ်ကံရရှိရေးလုပ်ငန်းခွင်တိုးတက်ရေးအစီအစဉ်ကနေလည်းကူညီထောက်ပံ့နေပါတယ်။မင်္ဂလေးတွေဟာမွေးကင်းစားကနေအရွယ်ရောက်သည့်အထိမရေမတွက်နိုင်တဲ့အတားအဆီးပေါင်းစုံနဲ့ရင်ဆိုင်ကြရပါတယ်။လူမှုအတိုင်းဝိုင်းနဲ့နေရာဌာနအသီးသီးမှာမင်္ဂလေးတူချင်းဘလို့အခက်အခဲအတားအဆီးတွေရင်ဆိုင်နေရသလဲဘလို့တန်ဖိုးတတ်မှတ်ခံရသလဲဆိုတာကိုမှတ်တမ်းပြုစုခဲ့ပါတယ်။မင်္ဂလေးတွေကြောင်းထုတ်ခံရပြီးသူတို့ဘဝရဲ့ဆုံးဖြတ်ချက်တွေမချနိုင်အောင်ကန့်သတ်ချုပ်ချယ်ခံရတဲ့အကြောင်းရင်းကို Let Girls Learn မင်္ဂလေးတွေပညာသင်ကြပါစေဆိုတဲ့ USAID ရဲ့အစီအစဉ်ကနေနောက်ဆုံးမှသိရှိလာရပါတယ်။ကဘာကြီးကိုအမျိုးသမီးတွေရောအမျိုးသားတွေပါအရေးအသွေးပြေဝတဲ့ပညာရင်းနဲ့ကျန်းမာရေးဆောင်ရှားမှုတွေတန်းတူရတဲ့နေရာ၊ကိုယ်စီပွားရေးကိုကိုယ်တိုင်ထိန်းချုပ်နိုင်တဲ့နေရာ၊ကိုယ်ဆန္ဒတွေထုတ်ဖော်နိုင်တဲ့နေရာ၊စိုးရိမ်ထိတ်လန့်မှုတွေ၊အနောက်အရှက်တွေခွဲခြားဆက်ဆံခံရမှုတွေကင်းကင်းနဲ့နေထိုင်နိုင်တဲ့နေရာဖြစ်အောင် USAID ကမျှော်မှန်းထားပါတယ်။ဒါအပြင်ကောင်းဆောင်တွေ၊စွန့်ဦးတီထွင်သူတွေ၊ငြိမ်းချမ်းရေးဆောင်ကြည့်ပေးသူတွေနဲ့တက်ဆိုင်ရာလူမှုအတိုင်းအဝန်အတွင်းဝင်ငွေရှာဖွေပေးကြသူတွေရှိရာကဘာကြီးဖြစ်လာအောင် USAID ကမျှော်မှန်းထားတာဖြစ်ပါတယ်ရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လင်းပေးခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်တွေသာဖြစ်ပြီးတော့ VOA အားဝမှုကြောင့်တောဒရှင်များကိုအတိပေးအပ်ပါရခင်ဗျာ။VOA မြန်မာပိုင်းရဲ့အင်ကာနေမနေ့ဖက်အစီအစဉ်လေးမကြခင်မှာပြီးဆုံးတော့မှာပါအခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းနိုင်ကကြေညာပေးပါလိမ့်မယ်ခင်ဗျာ
ဂျမနီနိုင်ငံတောင်ပိုင်းကယထာတစည်းပေါ်မှာလူတဦးကပစိနဲ့လိုက်ခုတ်တာမှာယထာဘဝခီးတဲ့၃ဦးထိခိုက်ဒဏ်ရာရသွားတယ်လို့ဂျမနီသတင်းအေဂျင်စီတွေမှာဖော်ပြပါတယ်အဲ့ဒီတိုက်ခိုက်သူကိုတော့နောက်ပိုင်းမှာတနက်နဲ့ပြစ်တက်လိုက်တယ်လို့ဆိုပါတယ်ပစိနဲ့လိုက်ခုတ်တဲ့သူဟာဂျမနီနိုင်ငံအော့စံဖတ်မြို့မှာနေထိုင်တဲ့အသက်၁၈နှစ်အရွယ်အာဖဂန်လူမျိုးဖြစ်တယ်လို့ဘာဗီဒီယန်ဒေတာပြည်ထောင်စုဝန်ကြီးဟွာကင်ဟာမန်ကပြောပါတယ်အစောပိုင်းထွက်လာတဲ့သတင်းတွေအရတော့တိုက်ခိုက်တဲ့သူဟာပစိန်နဲ့ဓာရီနဲ့ဒေသဆောင်တို့ည9နာရီလောက်မှာလိုက်ခုတ်ခဲ့တာလို့မျက်မြင်သက်သေတွေကိုကိုကာပြီးဝူဘတ်ရဲစတပ်ဖွဲ့ကပြောပါတယ်အခင်းဖြစ်တဲ့နေရာကနေထွက်ပြေးဖို့စူးစမ်းရင်သူ့ကိုတနက်နေ့ပြစ်တက်လိုက်တာလို့ဆိုပါတယ်တူဂရီနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်အတွင်းအာနာသိမ့်မှုမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်အာနာပိုင်းနေနဲ့အခြေအနေတွေကိုထင်းထင်းသင်းသင်းကန်တွယ်ဖြေရှင်းဖို့အမေရိကန်ပြည်ထောင်စုကတက်တွန်းလိုက်ပါတယ်အာနာသိမ့်မှုကြံစီမှုရဲ့ခေါင်းဆောင်အဖြစ်လေတအကြီးကဲဟောင်းကဝန်ခံပြောကြားခဲ့တယ်ဆိုတော့မရေရာတဲ့သတင်းတွေထွက်ပေါ်လာနေတဲ့အချိန်မှာပဲအဲ့ဒီလိုတိုက်တွန်းပြောကြားလိုက်တာဖြစ်ပါတယ်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာပြည်ထောင်စုဝန်ကြီးတွေနဲ့အတူရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့နဲ့တင်းလာနေမနေ့ကတွေ့ဆုံခဲ့ပါတယ်တွေ့ဆုံပွဲအတွင်းဒေါက်တာဆန်းစုကြည်ကရေတိုရေရှည်ဆောင်ရွက်ရမယ့်လုပ်ငန်းတွေနဲ့ပြည်ထောင်စုအစိုးရအဖွဲ့ထံတင်ပြပြီးနိုင်ငံတော်ဝန်တိုးတက်ဖွံ့ဖြိုးရေးပေါင်းစပ်လုပ်ဆောင်ရဖို့ကိစ္စတွေကိုပြောကြားမှာကြားခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကုစော်ဝင်းနိုင်ကြီးညာတော်တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရေမှုကမတ်အင်ဂျင်နီယာဖြစ်ပြီးတော့အတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျင်မီခုတ်ဖြစ်ပါတယ် VOE ကိုနားဆင်ခဲ့တဲ့အတွက်လည်းကျေးဇူးအထူးတင်ရှိပါတယ်နိုင်ငံတကာတော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရွှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမိုးဝီပါ
This program has come to you from the Voice of America, Washington.